ಯಾಕಂದ್ರೆ
ဆုံးပါကြတော့အခေါ်အရှိနဲ့တကယ်အရှိလို့ခေါ်တယ်လို့ခေါ်ကြမလို့အခေါ်အရှိနဲ့တကယ်အရှိအခေါ်အရှိလိုက်စားပြီးရောက်ဤပယ်လေးပါတကယ်အရှိလိုက်စားပြီးရောက်ဤသေးလို့ရွာလို့ဆုံးပါတယ်နော်ဆိုကြည့်အောင်အခေါ်အရှိလိုက်စားပြီးရောက်ဤပယ်လေးပါတကယ်အရှိလိုက်စားပြီးရောက်ဤသေးလို့ရွာဆိုကြည့်ပါဦး
တကယ်အရှိနိုင်စားပြီးရောက်ဤပေးလို့ရပြန်ဆိုပါဦးသမုဒိတစ္ဆာနဲ့အဆူမနာပါစေနဲ့ပရမတ္ထတစ္ဆာနဲ့နေမကျော်ပါစေနဲ့လို့ဆုံးပါတယ်နော်သမုဒိတစ္ဆာနဲ့အဆူမနာပါစေနဲ့ ပရမတ္ထတစ္ဆာနဲ့နေမကျော်ပါစေနဲ့တရားဆိုကြည့်ပါဦးသမုဒိတစ္ဆာနဲ့အဆူမနာပါစေနဲ့နေမကျော်ပါစေနဲ့ထောက်ဆိုကြည့်ပါဦးသမုဒိတစ္ဆာနဲ့အဆူမနာပါစေနဲ့နေမကျော်ပါစေနဲ့သူ့ဖုန်းတော့တကယ်အရှိပရမတ္ထဆိုတာချမ်းမို့ဘူးပြီးတော့တဏ္ဍာမအာရုံတွားရတိုက်ချိန်မှာတကယ်ရှိတာက ခန္ဓာ၅ပါးပေါ်တာနော်စိတ်စိတ်တည်းယုတ်တည်းပေါ့နော်ပြိပကာလမချမနောမှာထပ်ဆင်ပြီးပေါ်တယ်အဲ့မှာနောက်စိတ်မှာမောဟအဖုံးလို့ရှိအဝိဇ္ဇာဖုံးလို့ရှိရင်အထဲထင်တာနဲ့တဏှာဥပါဒံကံဆိုအဆင်ဖြစ်တယ်ပြည့်နိုင်တဲ့ဟိုရာပူညာပြီးတော့ပွဲစည်းပုံပျောက်တော့ဦးနော်အဲအချိန်ပြင်းပြင်းသလားအပူဓာအဟုန်ဆိုရင်ဘဝနိုင်သွားတော့တာပဲအဆုံးတိုင်းဖြစ်တယ်အေးတာဟုန်ဆိုရင်အဆန်းတိုင်း တဲ့ဘုရားတို့လူခွေကြောင်ကျက်ရှိပါတယ်ခေါ်ရပါတယ်ဒီနေ့မှာဘုရားရှင်သာသနာ့ထဲမှာအချို့ပုဂ္ဂိုလ်များကပရမတ်ထနေကျော်သုံးကြတာရှိတယ်အမေမရှိအဖေမရှိအကြောင်းမှမရှိဘူးဆိုပြီးသုံးလိုက်တယ်ပေါ့နော်ဘုရားတို့ကပေါ်ဘူးတယ်ဘုရားငယ်ငယ်ကဆရာတော်ပေါ်ဘူးတယ်တက်ကြည့်ပဲယောက်ျားမှမရှိဘူးဆိုပြီးတော့လောကအခေါ်နေမှာသုံးတာ တော့ပြီးတော့ကြိုင်ပါဖြစ်လေကြိုင်ရတွေ့ကြတော့မှာကုန်ရရောဖះရမှာပဲဖះမဟုတ်ဘူးတတက်ကြီးပဲလွတ်ပြစ်တာအဲ့တော့လွတ်ပြလိုက်တော့ပါပြမရကြာပြီးတော့ဒုက္ခတော့ရောက်ကြနေတယ်တော့မဟုတ်တယ်နော်ဒါကမှတ်တဲ့သဘောနေမကြော်ရဘူးနော်တိကျဆရာများဆိုရင်ငွေတော့မှတ်ရဘူးလေတက်ကြားလိုက်ပြီးတော့ပရမတ္ထစကားပဲသုံးရမယ်ရဖြစ်တတ်တာမှာပဲကလေးတွေလာလျှောက်လို့ရှိရင်ဖះဆရာတက်ကောင်တက်ကောင်ရိုက်ကြတာအာဝိုးရေရုပ်ကုန်ပြီတွေ့ရတယ်မှာလို့ပြောရတယ်အဲ့လိုပရမတ္ထနေကြိုတာမျိုးကိုဖះကအဲ့ဒီတမကြောပါဘူးဟုတ်ပါတယ်နော်မိဘရှိတယ်မိဘကြည်စုရှိတယ်မိဘကဖះကိုလည်းကြည့်နေတော်သိထားပါနော်ပိဋကလားပိဋကဒီတရားဝတ်မှာဆိုရင်ကောသလမင်းဆိုဖះကောသလမင်းကြီးပဲခေါ်တာပဲပြီးရင်တခါသူကံအတိုင်းဘုံကံအတိုင်းဘေးရရှိမှနေတယ်ပြီးရင်မနာတဲ့နောက်မှနေတယ်ဆင်းရဲတာဟိုနောက်မှနေတာကိုမရောပြစ်ဘူးဘေးနေနောက်ဆိုဆင်းရဲရှိသူလို့ပြောရလားတော့သူဘုံကံနေရှိတာအစင်တိုင်းပဲထားတယ်။နေ့တည်းလည်းကြိုင်းမဲ့တကူတိုင်းနေကြတယ်နော်။တကံမင်းဆိုတကံမင်းတော့တကူမရှိတဲ့နေကနေလို့မရဘူး။အဲ့ကိုဆုတ်သွားကြတယ်။ဆုတ်တဲ့နေကရှိသူတကံမင်းတော့ဆိုတော့ဖះခိုင်းမှာမလား။သူ့ရဲ့သဘာဝအမှန်ကံအတိုင်းပဲသွားကြတယ်နော်။အဲ့ကံနဲ့ပတ်သက်သွားတဲ့အတိုင်းကိုဖះကနေကြောပြီးတော့ပရမထသဘောနဲ့မရောဘူး။တတိထားမယ်ချက်ပဲနော်။မေတော်လည်းမေတော်လို့ခေါ်တာပဲ။ဟုတ်ပါရဲ့လား။အဲ့တိုင်းမလို့ဟာဒီမြန်မာလောကမှာကျင့်တာအမှန်ခက်တယ်နော်အလုတ်ခွေမှာလားညာနေမှာလားရှုမှတ်တဲ့အချိန်မှာတတ်တာထဲမရှိဘူးဆရာမှတ်နော်ရောမှာဆိုလို့နော်အမှန်တရားကတကယ်အမှန်တရားကတော့ဒီတရားတကယ်အမှန်တရားတတ်ပါတယ်ဆရာမရဘူးနော်အကျိုးပေးတာလေဒီနေ့မပေးနေတာအမှန်ပဲအဲအလုတ်ခွေမှာလားဒီတရားကိုသဘောပေါက်ပြီးတော့ကောက်တက်အောင်သွားရမှာလောကမှာဆက်ဆံရင်တတ်တာအထင်နဲ့ဆက်ဆံရတာသက်သာရင်မေတ္တာရှိခံပြီးတော့သုံးရပါတယ်။ပရမတ္ထစကားကိုနည်းမကြောပါဘူး။သဘောရလား။ပြန်မှတ်တော့ဒါမှားမှာဆိုလို့နော်။ဒီနေ့ကတစ္ဆာလေးကဟောလို့ကအချိန်နဲ့တော့မထက်လိုက်ရလို့ပြန်ပြောမယ်နော်။မိတ္တရှိအရှင်ဘုရားတိုင်းပြီးအဖေအမေစိတ်နဲ့ပြောတော့ဟာတကယ်ထင်သွားရင်ဘယ်နဲ့လုပ်မလဲဘုရားလို့မိမှာပေါ့နော်။စီမံကောင်းနေပြောကောင်းနေရှိုံလေးပုံဖော်ပြီးပြောကောင်းနေတို့တော့တဲ့။ဘယ်လိုဖရားဥမာပေးလဲဆိုတော့ဟာမွေးစားအဖေကိုအဖေလို့ခေါ်သလိုတဲ့ဘယ်လိုလဲဆိုတော့ဥမာအားဖြင့်ဒီနေ့မှတဲ့တရားတယောက်ကကလေးတိတိလေးကိုစာကျူစတန်းနဲ့မွေးစားလိုက်တယ်။အဲဒီမှာအစင်းနဲ့ကြီးလာတယ်။တိတတ်တဲ့အရွယ်19 20လောက်ကြတော့ဘေးကဝိုင်းပြောရတယ်ဒါမျိုးအဖေရင်းမဟုတ်ဘူး။တော်တာအဖေပဲခေါ်လို့မယ်။ဘာလဲပြန်ညင်းတာပဲမဟုတ်ပါဘူးအဖေရင်းမှာပဲပေါ့နော်။နောက်စာကျူစတန်းနေရောမိဘရင်းနေရောပြတာတက်တီခိုင်လို့ယုံသွားပြီ။အော်အိမ်မရှိတာကငါနေတဲ့အတူနေတဲ့ကမွေးစားအဖေလို့သိပါတယ်။ဒါပေမဲ့နေတာအဲ့အိမ်မှာနေတော့အိမ်ပြန်သွားတော့ Okay မွေးစားအဖေလို့ခေါ်မလားအဖေလို့ခေါ်မလားအဖေပဲခေါ်တာပဲ။ဒါပေမဲ့အရင်ခေါ်တဲ့အဖေနဲ့နောက်ခေါ်တဲ့အဖေတူရလား။အဲ့ဒီဘောပေါ့နော်။အိမ်ပြန်သွားရင်မှတာကစီဝါရေးစီမံရတော့ဘုရားနော်။တာသမီလည်းခေါ်ရမယ်မနေ့ခါကြောင်းလည်းပြည်သက်ခါကြောင်းလည်းပြောရမှာပဲ။ဟုတ်လားမပြောရင်မနေရဘူးလို့စီမံရမယ်နော်။ဒီချက်ကအထင်းလေးမပါသွားတော့ပါအိမ်ကြတော့ငါမှ9000ကျုံဖြတ်လိုက်ပြီငါဘာမှလည်းမပြောနေတော့ငါနဲ့သွားတာဘယ်လိုမလုပ်ပါဘူးနော်မစီမံတော့အိမ်ကမှအိမ်မှခေါဖခင်ကမှအိမ်ပြီးတော့လာပဲဘာမှလည်းမပြောကြနဲ့ဆိုတော့ဒီကကြာမှာပေါ့သဘောပေါက်လားဘယ်လိုမလုပ်ပါဘူးနော်သဘောပေါက်လားဒီအစ်ရကြော်မတက်ရဘူးငါနဲ့ကြော်မတက်ရဘူးနော်ညာနဲ့အမှန်တိုင်းရှိမှရင်ညာကောင်းလို့တုံးဝကိုညာကိုလက်မခံလို့ပယ်ပြီးဆိုရင်တော့မပြောလို့ပါဘူးဝိအင်းညစီဝင်စားလို့ကမရတော့ဘူးတကယ်မရလို့ပင်နေနေဆိုတော့ဒါမဆိုးလို့တော့ဗောလားအဲကျန်တဲ့ချိန်မှာပင်နေပြီးလိုက်ဖြစ်တဲ့ယဟန်တဏ္ဍတောင်ဖရာတောင်မှာလည်းတာဝန်ကျေကြသေးတယ်တော့ဗောလားတာဝန်ကျေတယ်နော်ဒီအမှတ်ပါမတွေ့တာရဘူးတာဝန်ကျေရမယ်လောကမှာတာဝန်တရားဆိုရှိကြတယ်ယဟန်ဖြစ်လာယဟန်ဝတရားသူဖြစ်ရင်တကားဆိုတကားနဲ့တွေ့တဲ့ခါမှာဝတရားရှိကြတယ်မိဘနေရာဆိုရင်တာရီမိဘဝတရားတွေရှိကြတယ်တောင်ရှိတဲ့ကဘုရားဆုံးမထားတယ်။လက်ရင်းပြင်ကအနေဆောင်ချသူမိဘနဲ့သားမယားနဲ့လင်းအရှင်နဲ့ညွန်ထေဝံတကမိတ္တဟာနဲ့ဆရာတပည့်ပြီးပြီမချွတ်ကြည့်ဝဆုံးနေပြုတန့်စီမှုရှင်လဲမကွာတေးလဲမကွေညရာပြီးပြီလက်လက်အတူဆန်းဆန်းမှုဖြင့်မိဘူးရှိပြီးဝန်အပ်နေသည်တဲ့။မတီးကြည့်ဝဖြစ်သူတို့မှလေးရောင်လုံးလုံးလူဖြစ်ဆုံးလို့ပြရတယ်။ဒိဋ္ဌိကယဟန်ဖြစ်ရင်ယဟန်ကတကားဘုရားဝန်ကြီးရတယ်။၆ချက်ရှိတယ်။မေတ္တာစိတ်နဲ့ဆောင်ရွက်ခြင်းချင်းခင်မင်းနှုတ်ဆိုလုံးလင်းပိဋကပြန်ပြောင်းပြောမယ်နော်ယဟန်ကတကားပေါ်ထားရမှာကမကောင်းမြတ်တာကောင်းရာညွန်လေးအတ္တဟောကျူ နာဝုထမနတ်ထံတေရမေတ္တာလဲပြုယဟန်မှု၆ခုလွန်သေးကြလို့ဆိုထားတာကိုယ်တရားတွေကိုကိုယ်ဆုံကွန်ထောက်ပံ့တဲ့တရားများကျေးဇူးရှိတယ်လေကိုမကျေးဇူးရှိနေတော့ဟာတရားများကိုတဏှာမှာလည်းအဆက်ဆက်သာမြည်အောင်ပေါင်းဖြစ်တော့ဟာအစုံအစံလန်းပြရတယ်သူကြည့်ရင်ကြည့်နေတာတွေဟာအပေလေးပါသွားမယ်ဆိုရင်မသွားတော့လမ်းမှအောင်ပြရတယ်ပြီးတော့ဟာအတေဟောကျုဆိုတာဓမ္မခန္ဓာပေါင်း7400ဆိုအဲ့အကျဉ်းအများကြီးပဲနော်ပုဂ္ဂိုလ်တော်ကိုမဖတ်ဘူးသေးဘူးအဲ့တော့ကျင့်ဝန်းတဲ့တရားတွေလူတွေမှကစောင့်နေတဲ့အချိန်ကုန်လို့တော့မဖတ်ရဘူးမလေ့လာရဘူးမတင်ကြရဘူးပုဂ္ဂိုလ်ကလူတွေလူသားကိုစားပြီးတော့အားကြီးအများကြီးရတာဘူးအစင်းနဲ့ဆက်ပြီးသားစားတော့ပြီးတော့စောက်ပြီးတဲ့ကြောင်နေလို့အားတယ်မလားအေးအားကြီးနေမှဒီတရားတွေလေ့လာမှတ်သားပြီးတော့တခါမျိုးပြန်ပြီးတော့ထောက်ပံ့တရားနဲ့ပြန်ထောက်ပံ့ပြန်ထောက်ပံ့ရတယ်နော်အဲ့တော့တခါများကပစ္စည်းလေးနဲ့ထောက်ပံ့ရင်ဘုန်းတော်ကတရားနဲ့ပြန်ထောက်ပံ့ဟုတ်ပါရဲ့နော်အဲ့တော့အတေဟောကြီးမကြမ်းမနာဘူးတရားများုံလည်းပဲတဲ့ဟောပြောပေးရတယ်။နောက်ကျမ်းစာပြတရားများလည်းနာဝုထမံတဲ့။နာကြပြတရားများကိုရှင်းတယ်ရှင်းအောင်တင်ပေးရတယ်။နောက်နတ်ထံတရားဆိုတာကနတ်ရနိဗ္ဗာန်ထိအောင်လမ်းညွှန်ရတယ်။ပြီးတော့ပိတ္တမေတ္တာလည်းထားရတယ်။ပိတ္တအပြည့်ထားရတယ်နော်။ဒါဖို့လိုပဲဟိုတရားပေါ့။နောက်ယဟန်ဖြစ်လာရင်ဒါလောကနဲ့ဆက်ဆံတဲ့အခါမှာအာဝန်ကြည်ရမယ်။ဟိုတရားလည်းကြည်ရမယ်။ဟုတ်ပါလားအင်းအောင်လို့ကကအင်းအောင်ဦးကြီးဆိုရင်လည်းစီမံပေးရမှာပဲဟုတ်ပါလားတခါတည်းဖြစ်ဘူးလေသူကတရားပဲထိုင်လို့တော့ရိတာမပြန်တော့ဘူးတရားစီဝါကြီးကြာနေတော့အစိတ်ကြီးညစ်ငွေရလည်းပဲလိုရင်းကြိုင်နေရှုံးပေါ့ဒီပရာဘဝတုဒ္ဓမှာပါတယ်လို့ပဲဒီခါပညာအားနေတဲ့ပုဂ္ဂိုလ်ကဥဆောင်ရင်လည်းစီဝါပြတ်တာပေါ့အဲသူကရိတာမပြန်တော့ဘူးအဲနဲ့ကြောက်ခေါ်လာကြတယ်အဲအရှင်ဘုရားတဲ့သူ့ကိုငယ်ငယ်ကြီးလမ်းမှန်တဲ့ဒီပါအပြာကပြောထားတာပေါ့နော်အဲသူပြောရတယ်တခါကြီးလို့ဖះရှင်လို့အချိန်တိုင်းဆုံးဆံထွက်တယ်လို့ဖះလည်းပဲတပိတ်တင်ကလေးပြင်ဆင်ပြီးတော့အပြင်သွားရင်တကားကိုတန်ကောက်ချိတ်တယ်လို့ဟိုတရားဆိုတာလုပ်ရတယ်လို့တာဝန်ကြည်ရတယ်လို့ရှင်နိုင်ပုဒ်ရာကြီးဆိုရင်တပိတ်စီမလဲပဲနဲ့ဒီနာတနာမလုပ်ဖက်နဲ့တရားထိုင်တာဦးဖះဆူတယ်လို့ဆရာကပြီးတော့ဆုံးပါတယ်နော်အဲ့တော့လို့ရပါတယ်လို့ခန္ဓာဝင်ရှိရင်ခန္ဓာဝင်ထမ်းတဲ့လို့လို့ရတာလို့တာဝန်တော့ရရမယ်မတွေ့တာရဘူးတဲ့ဟုတ်ပါလားပြန်ဆိုမယ်နော်တာဝန်တော့ရပါမတွေ့တာပါနဲ့ဆိုကြည့်ပါဦးတာဝန်တော့ရပါမတွေ့တာပါနဲ့ပြန်ဆိုပါဦးရရမှာနော်အဲ့တော့တချို့ကအိမ်ပြန်သွားရင်ကတော့စီးပွားကြီးကြာကြာသွားတာကိုတွေ့တော့ဟာတချို့ကဘယ်လိုပြောလဲဆိုတော့ဝိပဿနာအပြည့်တရားကြည့်ရကြတယ်အဲ့တော့သူရသမထပြန်လို့ကြားဒီလိုပြောခံရတယ်ဒီအေရအေရကြီးမှဆိုဒီအသုံးနေအများကြီးသုံးညတယ်ဒါပေမဲ့ကြားလို့နော်စိတ်တကယ်ဆိုရင်အနာဂံကြီးကုန်ကူးနေတာပဲစဉ်းစားစဉ်းစားအနာမိတစ်ထည်လဲသောတာပန်ကြီးပဲကုန်နေကြီးပဲလုပ်နေတာပဲဟုတ်တယ်နော်မှတ်ပါစီဝါချာလို့ရပါတယ်အနာဂံထိအောင်ထိစီဝါချာလို့ရပါသေးတယ်လို့မှတ်ထားအရန္တာဆိုရင်တော့လည်းပြတ်သွားပြီတပိုင်းပေါ့နော်ဟုတ်ပါ့မလားဒီတော့ဟာခဏဝင်ထိုင်နေလို့လုံးဝပါတယ်လို့မကြပါဘူးဟုတ်တယ်နော်အဲ့တော့အမှန်ဟာတကယ်အမှန်တရားဒီပရမတ္ထတရားဟာတကယ်အမှန်တရားလောကမှာလည်းပဲသမုဒိသစ္စာကသမုဒ္ဒါလည်းအမှန်တရားရှိတာပဲအမေဖေတကယ်ရှိတယ်နည်းနည်းလားဖရာတကယ်ရှိတယ်တန်ခါးတကယ်ရှိတယ်ဒါတွေကိုသာပြီးတော့မရှိဘူးကမလုံးနဲ့နော်ဟုတ်ပါ့ကြလားအတွေ့အကြုံစောင့်မှဆိုသိထားတယ်နော်အဲ့တော့ရှင်းစရာဆုံးမှလာတာသမုဒိသစ္စာလည်းအဆူမနာပါစေနဲ့ဆိုတာတရားထိုင်တဲ့ခါမှာပုံသဏ္ဍာန်နမိတ်တွေကိုအထက်ထင်းတော့ဖြောက်မရလောက်ဒါလူပဲခွေးပဲအိမ်ပဲငါအိမ်ပဲဆိုတဲ့အထင်းကြီးကဖြောက်မရလောက်အဆူနာနေလေတရားရှိသူရပါမလားရပါတခါတတ္တဝါထင်တကယ်ရှာမရတာမှန်သွားပြီဒါကမပြောလို့လည်းတွေ့ပြီတန်လျက်လည်းတွေ့နေပြီအဲဖွင့်လိုက်လို့ရှိရင်လည်းဓမ္မမှန်သိနေပြီသို့တော့မိမိရှိဦးအဖေမိရှိဦးသွားလို့ဖြစ်ပါမလားအဲ့လိုမလိုပါဘူးအဲ့ဒီနာဒါဝန်ကြီးရမယ်နော်တစ်ဖက်ရှိရမယ်နော်ဟုတ်ပါဘူးလားဒါမှမဟုတ်သမုဒိတ္တဆာလည်းဘာလို့အဆူမနာပါရင်လည်းပရမတ္တဆာလည်းနေမကျော်ပါရင်လည်းသုံးတယ်မလားအချက်လူငယ်တွေကတော့ထက်တယ်နော်တွင်းတွင်းနဲ့အဆုံးလောက်ရောက်တော့မှဆိုလို့ပြောနေတာဟုတ်ပါအဆုံးမရောက်ရဘူးနော်သွားရလာမယ်စီမံကောင်းနဲ့ထိုင်ပြောရမယ်အဲမွေးသားအဖေကိုအဖေလိုပြောတဲ့ကဲသူသိနေရမယ်ဟုတ်ပါကြလားရမယ်နော်ကောင်းပြီအခုတော့လည်းဘုလို့ဆက်ပြီးတော့ပြောင်းနော်ဒီဓမ္မသဘောအရာကတော့တဲ့ကိုယ့်ရဲ့တဏ္ဍမှာအချိန်တိုင်းလို့အကျိုးတရားဖြစ်နေတဲ့ပြည့်တဲ့ကံကြောင့်လို့အာယုံတော်ရမှာဘာပေါ်မှာလို့ခန္ဓာ၅ပါးပေါ်မှာနော်အောက်သားတက်ရင်ဘာပေါ်မှာလဲခန္ဓာ၅ပါး ခဏကပေါ်လို့ရှိရင်ကာလပ္ပမနောပြောင်းပေါ်လာတော့မှန်နေပြီမနောပေါ်တဲ့အမူအရာလေးကလည်းပဲဓမ္မတဘောတဲ့စိတ်ကဲစေတသိက်ရုပ်ဒါလေးပေါက်ဆက်တာပဲအဲ့ဒါကိုနောက်ဆုံးနေပညာအလင်းအာထုံလို့ဝိဇ္ဇာအလင်းနဲ့ဝိဇ္ဇာဆိုပညာပဲနော်တူတူပဲနော်အပြုံတိုင်းဝိဇ္ဇာခေါ်တာပဲလင်းနဲ့အမှန်တည်းဆုံးဖြတ်လို့ရှိရင်နော်ဘုရားဟောတဲ့နေတံဆိုပါဦးနေတံမမဧတောဟာမတ္တမိနာမိတောအတ္တဆိုသွားရမှာနော်အဲ့ရင်တိုင်းတဏှာလာပါရမလားမလိုက်ဥပါဒံတံမလိုက်တော့ဇာတိတံမလန်းတဲ့လမ်းလို့မှတ်ရမယ်ဟုတ်ပေါ့လားဒီလမ်းကြောင်းကတော့တကယ်အမှန်တရားအဲ့တကယ်လို့တတ္တထယ်နဲ့သွားရင်လည်းပဲဒီကအေးအောင်ဆင်တော်သေးတော့ဟုတ်ပေါ့လားဒီနေရာမှာဘုရားတစ်ချက်လေးထားရမှာကကုသိုလ်ပြုတဲ့နေရာတရားထုတဲ့နေရာတွေမှာအချိန်ဝဲအစမှာပေါ့နော်ငါပါတာပဲဘုရားလောင်းတော်ကြီးပါရင်ဖြစ်နေတာလားကတဏပေါင်းတဏကိုအတ္တလောဘတတ္တမှန်တော်လေးပဲငါနဲ့တင်နေသွားတာပဲမတရားထုတ်ခြင်းနဲ့ဆိုရင်ကငါတရားရောက်ကြည့်မယ်လို့မပေါင်းလားပါတာပဲတရားတရားလို့ခေါ်လိုက်တယ်နော်မှတ်ထားပါသူကတဏလို့မခေါ်တော့ဘူးမာနလို့မခေါ်တော့ဘူးတရားတရားလို့ဒီပြောင်းထားတယ်ဟောပေါ့လားဒီလမ်းကြောင်းဟာအမှန်မေလုံကြီးစွာနဲ့ဘာလောက်တော့မယ်ဆိုရင်သူတရားတရားလို့ဒီပြောင်းထားတယ်ဌာနပြုမယ်ဆိုလည်းပဲဒီဌာနလမ်းကြောင်းကတကယ်ကောင်းတာအမှန်ယုံကြည်တဲ့တရားတရားနဲ့သွားတာသူကတဏှာကိုတတ်တယ်လမ်းဖြစ်နေလို့မလို့တဲ့သူတဏှာပါတော်လဲပဲသူတရားတရားလည်းညီပြောင်းထားတယ်နားလည်မလားသူဖျားတယ်လည်းကညံစင်လို့ပေါ့နော်ညံစင်ဖျားတယ်ပြီးညံကြီးဒီတိုင်းထားရလားဟာဖြစ်ပြီအဲ့လိုပဲစတာတော့ငါနဲ့ပဲစတာပေါ့ပြီးလည်းပြီးရောဒါတရားအပြည့်နဲ့အထုတ်တဲ့ခါမှာငါထင်ပြောက်ထွက်သွားတာအတုပါလို့ဝိဇ္ဇာလေးဖြစ်သွားပြီနော်အဲရှုမှတ်တဲ့ခါမှာငါထင်မလာတော့ဘူးလွတ်သွားတာသောမောကြလားရမယ်နော်ဒါတရားတွေးမှာပေါ်တဲ့ကိစ္စနော်ဟာဝယ်လေးတွေဒါဖြစ်ရမယ်နော်သောမောကြတယ်နော်ခေါင်းဓမြင်အခုအားလုံးဟာအရှုခံအရှုဉဏ်ပိုင်းမှာဉာဏ်နဲ့ပတ်သက်လို့ပူရှင်းအောင်မှတ်ရအောင်နော်ဉာဏ်ကိုငါလို့လို့ရှိရင်မမှန်မလားအမှန်နိုင်ဘူးနော်ဉာဏ်ကမလို့ရဘူးဒါဘုရားရှင်ရဲ့ဒီဉာဏ်တော်ကြီးတဲ့ဘုရားဖြစ်ပြီးတဲ့နောက်ခொနည်းရဲ့ပတ်လုံးဗောဓိပင်ကြီးမှာတဲ့အနိကစိတ်တန်တဲ့ဆိုတဲ့ဥရံကိုစိတ်တွားကျူးပြီးပါပုံဝင်စားခဲ့တယ်တဲ့။အဲခုနှစ်ပြည့်တဲ့ခါမှာတော့အရှိရကယူကတော့တောင်းကနေဖက်တဲ့ချိန်တဲ့။ဘုရားရှင်နေမင်းကြီးနိုင်ပြီးတော့ပါဘုရားဖြစ်ကြောင်းလူကဖွင့်ဥရံကျူးလာနော်။အဲ့ထဲမှာပါပါလဲဆိုရင်နောက်ဆုံးခါထာမှာကအာတာပိနော1500ကိလေသာတို့ကိုကုန်ခန်းစေတတ်သောအာတာပဝရိယဖြင့်ပြည့်စုံမိထားသော။ဇာယေတောအာယုလက္ခဏာမြတ်ဓမ္မတို့ကိုစိတ်ချပြီးကြီးအဘနာခိုက်ဇံမဲ့ဆက်အောင်စိုက်ဆိုင်စုစုအထူးမြဲမြံရှုအားတံမိထတော်ဗျမနတ္တ၄ပင်ရှင်၏ကမ္ဘာတည်းသို့ကာလပတ်လုံး၌ဆယ်ပါးသောပါရမီတော်အပေါင်းတို့ကိုဥစ္စာပြီးပါတံမယနှင့်အင်္ဂါကြီးငယ်အတက်ကိုဝင်ပေးဆို၍ပြည့်စုံအောင်ကောင်းစွာမတည်ဖြစ်ကျင်တော်မူခဲ့ခြင်းကြောင့်ရဲ့တော်32ပါးသောယောက်ျားမြတ်လက္ခဏာနှင့်ပြည့်စုံသောငါဘုရားအားရာအကျဉ်းခန္ဓာဟဝိစဉ်စေဓမ္မဘောဓိပက္ခိယတရား39ပါးကိုဒီပါတုဘုံတိထင်ရှားမသိဖြစ်ပေါ်လာခဲ့နေပြီထာတာထိုသူထင်ရှားမသိဖြစ်ပေါ်လာခြင်းကြောင့်သူရောယုကံတို့တောင်စုံမှပေါ်ထုံးထည့်ပြုဥဒင်းမူသောနေမင်းသည်အန္တလိခံစကားဖြင့်ကောင်းရင်ကြီးကိုဩဘာတယံဩဘာတယံသောမိမိရောင်တစ်ဆောင်လေးရောင်ဖြင့်အမိတ်မောင်ကိုဖြူခွေးထွန်းလင်းတကဲ့သူဧဝမေဝဣဒုသာလေမာရဒေနမံစိတ္တိအပေါင်းတို့မံပေါင်းတို့ဝိရူပယံဝိရူပယံသောတပိယုတဉာဏ်သောအလင်းရောင်ကြီးဖြင့်ချိုးဖြဲ့နေနေအောင်မြင်ဖြစ်သည်ဖြင့်ဒိဋ္ဌိတိသုံးလောက၌ဘုရားအဖြစ်သို့ကောင်းစွာမဲ့တွင်ရောက်ရှိတော်မူခဲ့လေပြီတကားလို့ဥရန်ကြူတာနော်ဒါဒီညမှာဘုရားရှင်တဲ့တရားဓမ္မကိုတမန်ကြီးကောင်းကောင်းနဲ့အားဆိုင်ပြီးရှုမှတ်တဲ့အခါမှာဉာဏ်အလင်းပက္ခအင်အားတွေကဘောဓိပက္ခတရား39ပါးတဲ့ပေါ်လာတာတဲ့တို့အရှုဉာဏ်မှလည်းအင်အားရှိတယ်ခေါ်တယ်နော်တို့နေရောင်ကြီးရှိတယ်မလားသိပြန်ခဲ့တဲ့ကူနေလင်းကိုကြည့်တဲ့အခါမှာရောင်စဲ9တန်းသွားတွေ့ရတယ်ဒါကနေမှဗာရောင်စဲ9တန်းဆိုအဖြူကောင်းမှဆိုရင်ရောင်စဲ9တန်းပေါက်ဆက်ထားတာတွေ့ရတယ်တို့ကြောင်းမှဆိုရောင်စဲ9တန်းကိုစပိုင်းလေးမှဆင်းအဲ့လိုရှိရင်ဖြူမသွားဘူးလားပြုဘူးလိမ့်မယ်နော်အဲ့ဒီဘောပဲဘုရားရဲ့ဉာဏ်တော်အလင်းမှလည်းပဲဘောဓိပက္ခတရားကိုအကုန်ပါဝင်တယ်လို့ဘုရားထပ်ပိုင်းခြားပြလိုက်တာအရှုဉာဏ်ငါမဟုတ်ဘူးနော်ဒါတိသိရင်သိသိရင်နော်အရှုကံကအလုံးသိအောင်သွားမှအဲ့ချိန်ပေါ်ရပါလုံးခန္ဓာ၅ပါးနော်နောက်ကအဲ့ခန္ဓာ၅ပါးမှထပ်ပြီးတော့ရှုမှတ်တဲ့ဉာဏ်အလင်းကဒီတရားတွေအကုန်ပါတယ်တဲ့ ါဘုံလို့ဘုရားတန်တနာမှာနောက်ဘေးဒါသွားသွားဖေးဆရာတို့ဟောဟောပေါ့နော်ကျန်ကျင်နေကွာသဘောပေါက်ထားစီရင်လို့ဘုရားတင်ထားတာနော်ဓမ္မခန္ဓာပေါင်းရှိတာ7400ကျော်တဲ့တရားအစုပေါင်းကဘယ်လောက်လဲ7400ကျော်တရားစုဆိုတာခန္ဓာလို့ခေါ်တယ်နော်ဥပမာဖြင့်မင်္ဂလာတုံမှာဆိုရင်အာဒေဝနာစဘာလနာပြီးတော့မိတာနိစဒေဝနာပူဇာစပူဇာနိယနာအိတမင်္ဂလာမုဒ္ဒမအာတပိုက်တခန္ဓာခေါ်တယ်အဲ့လိုအစုပေါင်းကြီးပြောင်းကြ7400ကျော်တယ်တဲ့။အဲ့7400ကျော်ဓမ္မခန္ဓာတွေကိုပုံလိုက်ရင်တဲ့တုတ်တန်ဝီနည်းပြည့်တယ်မှာပိဋကဆိုတာချင်းတောင်းခေါ်တယ်နော်။ချင်းတောင်းတဲ့ထဲပုံဘလို့တဲ့။သုံးလို့ရပါတယ်တဲ့။ဘာရပါလဲ။တုတ်တန်ရဲ့ဝီနည်းရဲ့ပြည့်တယ်မှာနော်။အဲ့တရားအားလုံးကိုပြန်စုလိုက်ရင်တဲ့နှစ်တာ39ဘောဓိပက္ခိယတရား39ပါးတဲ့။ဒါဘုန်းကြီးဒါဘာကြောင့်ဒီသင်္ကန်းစာတင်လဲဆိုတော့ဘုန်းတို့ကိုယ်တိုင်လည်းပဲဒီသင်္ကန်းစာကိုနေလာပြီးတော့မှရှုအားတန်ခဲ့တာဘာကြောင့်လဲဆိုတော့ငါတရားသာရှုနေတယ်သိကြတယ်အမြဲကြံနေတယ်ကြည့်စရာကြံနေတယ်ထင်ပါစို့လို့နော်ဘာဝနာတစ်ချက်ပွားရင်ပြအကုန်ပါတာကိုတည်ထိုင်ရင်အမနာအားရှိတာဒါကတထုံမင်းကိုဒီလိုဆရာဘုရားကြီးရအဆုံးမှရတာနော်ဘာကြောင့်ဖရဲ့ဆရာယဟန်တာကြီးပေါ့နော်ဒါဘုန်းကမှတ်ရတယ်ပုံစံထုတ်ထားတာပါအဲဘောဓိပက္ခတရား39ပါးရဲ့အနှစ်တာရာကြည့်မယ်ဆိုရင်မဂ်ဉာဏ်7ပါးအနှစ်ပဲတဲ့အဲဘောဓိဆိုတာကမဂ်ဉာဏ်ပုံဉာဏ်ပြောတာပက္ခိယအတင်းပဲတဲ့မဂ်ဉာဏ်7ပါးကိုတခါပုံလိုက်ပြန်တော့တိခါ3ပါးသီလရယ်တမာရီရယ်ပညာရယ်အဲတိခါ3ပါးဒီဧကောဓမ္မောဆိုဘာဝနာတစ်ချက်မှာအလုံးပါတယ်တဲ့ဆိုတာတော့ယောဂီတွေကအထုတဲ့အခါမှာအဲ့ဒါဇူရင်းထုတ်တိုင်းမှာကိုမန်ဖြစ်မနောပေါ်တာဟောတာဘုရားဟောတိုင်းနေတံမမဧတောဟမတမီနမိတောအတ္တလို့အမှန်ဆုံးဖြတ်လိုက်တာ ਨੇ ဟောအာယုံကအထင်မဟုတ်တော့ဘူးအဲ့လိုဆုံးမြတ်ချက်တဏှာပြတ်သွားတဲ့အချိန်လေးမှာဘုရားအဆုံးမှာအားလုံးဟာကိုယ်အတွေ့အကြံမှာတတိယအရင်ကိန်းပြီသာသနာကိန်းပြီအကုန်ပါသွားပြီတဲ့ဒါအရေးကြီးချက်ပဲနော်ဒီတော့မှလောရတာအားရှိတာပေါ့မှန်ပါလားအဲ့တော့ဘောဓိပက္ခိယ39ပါးကိုပြန်ကြည့်လိုက်တော့ဒီမှာသတိပဋ္ဌာန်တရားက4ပါးသတိပဋ္ဌာန်တရားကလေပါအဲ့ဒီပါကအိန္ဒိယဘုရားဘုဇင်ကမေကင်ကကျန်ဆိုပါဦးပေါင်းကြည့်အောင်နော်ဒီသုံးကပေါင်းတော့ဘယ်လောက်ရမလို့7နှစ်နော်ငါးနှစ်ခါ10 20နှစ်ကို7နှစ်ပေါင်းတော့30ခုနှစ်ပေါင်းတော့39ပါးဟုတ်ပေါ့လားအဲ39ပါးကိုဘုန်းကြီးတို့ဟောတော့သင်တာကတိရိပ္ပဏ္ဏကကျင့်နေတဲ့မျိုးနော်တပ္ပဏ္ဏကကျင့်နေတဲ့မျိုးပေကေကျင့်နေတဲ့မျိုးသင်နေမလားဟုတ်ဘူးလေခန္ဓာနိရောဓခန္ဓာချုပ်တာကိုမြင်တဲ့အခါမှာအကုန်ပါပြီးသားသဘောင်းနေအတိသိနေတာအဲ့ဒါနော်ပြန်ပြောမယ်နော်တိရိပ္ပဏ္ဏတရား4ပါးကိုတတ်တတ်ကျင့်နေတဲ့ပုဂ္ဂိုလ်များလည်းရှိတတ်ကြတယ်ဟုတ်ပေါ့လားတခါမိခင်ဖြစ်ပေါ့တတ်တက်ကြည့်နေတခုလို့တီးကြထင်နေကြတယ်။နောက်အိနေဘူလည်းကြည်သာတီးကြထင်ကြတယ်။ဘုဇင်လည်းတီးကြထင်ကြတယ်။ဟုတ်ဘူးတဲ့။ဘာနာတစ်ချက်ခန္ဓာနိရောဓခန္ဓာချုပ်တာကိုဉာဏ်နဲ့သိကြင်လေးမှာတဲ့အကုန်လုံးပေါင်းနေပါပါတယ်လို့ပြခဲ့တာ။ဉာဏ်လေးရဲ့အင်အားကြီးတဲ့။ဒါအရေးကြီးချက်ပဲနော်။ဒီချက်မသိလို့ရှိရင်ခုနကဝါးရီပွဲတတ်တာပေါ့။သူကတတိပဌာန်ကြီးသူကတော့ဖြစ်ပြပဲရှုတာနဲ့ဒါကြီးတွေပွဲတတ်ကြတယ်နော်။အမှန်တပေါင်းနဲ့ပါပြီးသားလို့ခံရရှိရမယ်။ဒါဘုရားကပါပြီးသားနော်။အဲတော့ဤတဲ့ခါမှာအိမ်မြတ်တရား၄ပါးဆိုတာလည်းပဲဘာလို့ပြောလဲဆိုတော့အရှိကခန္ဓာ၅ပါးတခုပဲရှိတယ်။ဘာဖြစ်နေမှာလဲခန္ဓာ၅ပါးဘယ်ချိန်ပေါ်မှာလို့အာယုန်နဲ့တိုက်ချိန်ဟုတ်ပြီနော်။ပေါ်ပြီးကောင်းကင်မှာရှင်းစီပြည့်တယ်လို့ပဲပေါ်ပြီးတော့ပျောက်တာပါပဲ။အဲ့ချိန်မှာအဘကအာယုန်ဓာရဟာတကယ်တော့ရုပ်တည်ပါပဲ။အေးဘာလာမလဲဝေဒနာပညာအင်းပေါ်လိုက်ပြကြပါနော်အဲ့မှာပေါ်တိုင်းပေါ်တိုင်းမှာတဲ့နောက်စိတ်နဲ့ပညာဦးစီးပြီးတော့ဒါအောင်းမရတာအမှန်အောင်းမိတာတတိဆိုင်စကားကြီးဘုရားတို့အားလုံးကတတိကိုဗမာစကားထင်ပြီးသုံးနေကြတာမှတတိဆိုတာကဗမာလိုပြန်တဲ့ခါအောင်းမိခြင်းလို့ပဲပါတယ်ဆရာတော်ကြီးဘာသာပြန်ပေးထားတာနော်တတိကဘာလဲတော့အောင်းမိခြင်းတတိရှိပါတတိရှိပါဒီပြောရမလားတတိတစ်လုံးနဲ့ရတော့ဘုရားတို့ကမပြည့်စုံဘူးအဲ့လိုမတတိရေးကြည့်တယ်ဆိုတာဖန်တော့မှန်တယ်။မတတိကဘာမှလည်းပြန်ရတော့အောင်းမိခြင်းပဲရှိတယ်။အိမ်ကိုအောင်းမိရင်အိမ်ပုံပေါ်မှာပေါ့။တအောင်းမိရင် တာပုံပေါ်မှာပုံတော့ပေါ်လာသူကပညာဥသီရောစိတ်နဲ့ခန္ဓာ၅ပါးကိုအောင်းမရတာအတ္တိပ္ပံခေါ်တာနားလည်မလားပညာဥသီရောစိတ်နဲ့ဘာလို့ခန္ဓာ၅ပါးကိုအောင်းမရတာသိပြန်လားမှန်တဲ့သလိုပေါ့စိတ်ကမှန်တဲ့သူရဲ့တဲ့ထဲ့တဲ့ဘက်ကအရေးပေါ်သလိုအဲ့တော့အတိတ်ခုတိုင်းသွားတိုင်းလာတိုင်းအမူအရာတိုင်းမှာပုံမာတိမနောတကလာပွင့်တာပဲပွင့်တာကိုနောက်စိတ်ကခန္ဓာ၅ပါးရဲ့အမှန်တိဒါကအောင်းမပြနေရမှာဟုတ်မလားအဲ့ဒီအောင်မိတာကိုသတိပဋ္ဌာန်လို့ခေါ်တာအမူရတဲ့အချိန်တိုင်းမှာအောင်မရရင်ဘာခေါ်လဲသတိပဋ္ဌာန်ရမလားရပြီနော်အောင်အဲ့မှာ၄ပါးလို့ဘာလို့ကွဲတယ်လဲဆိုတော့ခန္ဓာ၅ပါးကိုတဘောင်းရဲ့အားဖြင့်ဤဥစ္စာမလင်ခင်းနော်ဆရာက၄ပါးမြင်သဘောတဲ့ရုပ်ဘက်ကကြည့်လို့ရှိရင်ကာယဥပဒနာလို့ခေါ်တယ်ကာယဥပဒနာသတိပဋ္ဌာန်နောက်ဝေဒနာဘက်ကကြည့်လို့ရှိရင်နော်ဝေဒနာနိပါဒနာပေါ့နော်။နောက်စိတ်ဖက်ကကြည့်လို့ရှိရင်နော်စိတ်တန်နိပါဒနာ။ဝิญဉ်ဘက်ကကြည့်တာပေါ့နော်။ဒါစိတ်တန်နိပါဒနာ။နောက်တဘောင်းနဲ့အားဖြင့်ကြည့်ရင်နော်ဓမ္မနိပါဒနာလို့မှတ်ပါ။ဒါကခန္ဓာငါးကိုပဲနေပဲသိပြီးတော့မြင်တဲ့သဘောလို့မှတ်ရမယ်။ဟုတ်ပေါ့လား။ခန္ဓာငါးပါးတစ်ခုလေးပဲနော်။သူ့စရာမများဘူးခန္ဓာငါးပါးတစ်ခုလေးပဲရှိတယ်။ဒုက္ခသစ္စာဒါလို့လို့ရှားရှိပါမလား။အရှိတတိတာသွားပြီနော်။အလုံးတော်နေမှာတထက်ကုသိုလ်ထမှာခံရမှန်းရလားမှန်တယ်နော်တလောကလုံးမှာကပေါ်နာပေါ်တော့ဘာပေါ်ပေါ်အောင်းတွားမှာပေါ်တော့ကြောင်းခန္ဓာ၅ပါးလို့လို့ရှိပါမလားမရှိဘူးဘာပေါ်လဲဟုတ်ပြီအဲ့တော့မပြတ်မလားဒီညမှာအောင်းမိခြင်းကိုတတိပဒံခေါ်တယ်အဲ့ထမှာဘာပါလဲဆိုရင်မရိယပြောခဲ့တယ်တမ္ပဇိညာပါပါဆိုပါတယ်တမ္ပဇိညာပါပါနော်တရားဟာတတိကုံထိုင်နေလို့လည်းပြီးမှမဟုတ်ပဲစာဝုရှိသေးတယ်ဟုဖို့ရှိသေးတယ်ကြံ့မိရှိသေးတယ်နော်ပြီးတော့ဟာအမူအရာတိုင်းမှာရှုတတ်အောင်ဘုရားတင်လာတကယ်မှန်လားဗျာတို့အမူအရာတိုင်းမှာရှုတတ်ရမယ်တာတိထားပါနော်ဥပမာဖြစ်ဖို့လို့ရေတောက်မယ်ဆိုပါတော့ညာဆရာဖေကြီးဒီပြည့်အမှတ်အမှတ်ဆိုတာဒါကိုပြောတာနော်ဒါကိုဖို့လို့တော်တော်မွေးရင်းဆရာဖေကြီးစကားနဲ့ပြောရင်နော်အမူအရာပြည့်လို့ရှုရတယ်နော်ရေတောက်မယ်ဆိုရင်ပထမအာချောက်လာတဲ့ရင်ထဲမှာဟာလာတော့ကိုယ့်မျက်နှာရင်ဘက်ထိပေါ်လာတယ်ပေါ်လာရင်တဏှာလူကအခန့်ရှိပြီးသားဆိုတော့ရည်တောက်တဲ့အမူအရာပေါ်လာမှာပဲတဏှာအာရုံဖွဲ့ပြီးတာဆက်ပြီးတာနော်အမူအရာပေါ်လာတာအကောင့်တဲ့ဖို့ဆုံးဖြတ်တာဥပါဒဏ်ပဲဟုတ်ပေါ့လားအဲ့ဒီအချိန်မှာဟိုအတိနိကအဲ့ဥပါဒဏ်ဆင်းရနေရှုလို့ရသေးတယ်နော်ဒီအမှတ်တာပါအဲ့ဒါတောက်တဲ့အမူအရာတော့မှန်ပြီသို့တော့တောက်ချင်းကိစ္စကဒီကဆုံးမြင့်ချတာနဲ့တောက်ပြီးတဲ့ကြားမှာဖြတ်တန်းမယ်ခင်ဗျအချိန်ကာလဖြတ်တန်းရမှာဘာဖြတ်တန်းမှာနော်အင်္ဂလာနော်အဲ့ချိန်ကားနဲ့ရှင်ပြီးတော့ခန္ဓာ၅ပါးအတိတ်တွေပေါ်နေတာဟုတ်လဲမလားအဲ့တော့မှတောက်မယ်ဆိုတဲ့ခါကျတော့ဆန္ဒမစိုးရဘူးအဘိဓါတက်မလာရဘူးရှေ့ကမစိုးရဘူးတကယ်မှန်နော်တရားကျင့်တဲ့ပုဂ္ဂိုလ်များအဓိကအားဖြင့်တဲ့ဒါဒီလေးဒီကျင့်ဟာတင်ရမှာနော်အဘိဓါကြောင့်မနတာဒီတရားနှစ်ပါးကိုပယ်ရမှာအဲ့ဒါပယ်ဖို့လို့နော်ဓမ္မလူကရှေးရှုပြန်ကြည့်ခြင်းနှလုံးမတားခြင်းတဲ့ဒီအနေနဲ့ဖြစ်ပေါ်မလာအောင်သူ့ကိုပယ်ပြီးတော့ကျင့်ရမှာလို့ဘုရားအမင်းရှိတယ်။ဒါအမူအရာတဲ့အချိန်လေးမှာသူနဲ့ပဲထိတ်တဲ့လို့ရင်ဆိုင်ရမှာနော်။ပြန်ပြောမပြတ်မလန့်ဘူးလို့အထုတဲ့ပုဂ္ဂိုလ်များအတွေ့ဒီတရားနှစ်ပါးဟာထိတ်တဲ့ရင်ဆိုင်ရမှာမို့လို့ဒါကိုပယ်ပြီးကျင့်ရမှာတဲ့။ဘာကိရေတော့မှဆိုပါတော့နော်။တောက်တဲ့အမူအရာကြီးကိုဖော်ထားပြီးတော့တောက်ချင်းကြီးဆိုင်ပြီးကျင်တာစိတ်ကအရင်ရှိတတ်တယ်။ရှိရင်သူဇက်ကနေယူပြီးတော့တောက်ချလိုက်တော့ခြေထဲမှာခန္ဓာငါးပါးများစွာဖြစ်ပေါ်တော့မရှုလိုက်ရဘူး။ဟုတ်ပေါ့လား။ရှေ့ကိုစောလိုက်တယ်ခေါ်တယ်။အဲ့နှလုံးအိမ်ပေါ်မှာခန္ဓာမိရအလောင်းများသွားတော့နှလုံးမသက်သာဘူး။ဒါဟုတ်တယ်နော်။အရေးကြီးတယ်နော်။အဲ့တော့တောက်တော့မယ်ဆိုရင်တောက်ချင်းကိစ္စကိုအစိပ်ပိုင်းလေးပိုင်းလိုက်တာပေါ့။အချိန်ပိုင်းလိုက်တာ။ပိုင်းပြီးတော့ဒီလိုရှိတဲ့အမှုရနေပြီးတော့လက်ကိုတွန်းပြီးတော့မားတဲ့အမှုအရာစိတ်လိုက်တာပေါ့။ဒါဆိုပြီးဆုံးတာကြည့်ပါ။အဲ့အချိန်မှာရေတောက်တဲ့အမှုရကြီးဖော်မထားရဘူး။ဖော်ထားရင်ဒါဆန္ဒစောင်းလိုက်လဲခေါ်တယ်။ဘိဓာဆိုတာရှေးရှိကျန်နေတာမလုပ်ခင်ပြီးနေတာပြောတာနော်။ရှေးရှိကျန်နေရပါတော့။လုခင်ကပြည့်တယ်ဆန္ဒစောတာသူ့ကိုဖယ်ရမှာနော်သူကအရေးကြီးဆုံးတရားဖြစ်နေတယ်ဟဲ့လားအချိန်တိုင်းအရေးကြီးတာနော်အဲ့တော့တခါအသက်ရှင်လို့အနာပါနအသက်ရှင်လို့တည်းပဲသူပါလာပဲသူရှင်နေရင်းနဲ့ရှေ့ကိုမလာမလဲလို့သူရှေ့ကိုစောပြီးတော့ဒုချင်တာများလာလဲအပိစာပါသွားတာပဲနားလည်မလားသိထားနော်ဒါအချိန်ကာလအားဖြင့်ဖုန်းလို့ဒီမှာတင်းတဲ့ခါမှာနော်တရားထိုင်တဲ့တနာရီတိုင်းလို့မတတ်မှတ်သေးဘူးသိရမှန်နော်အကျင့်ခဲတဲ့ခါမှာကာလလွတ်အောင်သွားမှာဆိုတော့ တကားအရင်တနိုင်လို့ပြောရတာပေါ့နော်တူတော့တကယ်ရှုတဲ့ခါကျတော့နိုင်မပါတော့ဘူးသူရှုနေစဉ်ဒီကာလာကြီးကတကယ်အရှိရှုစဲလေးမှာပဲကွာခန္ဓာငါးပါးများစွာတော့ခန္ဓာငါးပါးကလောင်ရင်းကုန်သွားတာတော့ရှုနေစဉ်မှာပြည့်စုံတော့ညာဆိုင်ပြီးရှိ့ကိုမစုံနဲ့သိလိမ့်ပြီလားဘောလေးကအပြီးပြီခေါ်တယ်ဘောရဲ့အပြီးပြီဆုံးချင်းတည်ရင်ကိုကြည့်ရတာပြန်နေနေနှင့်ပြတာနော်ဒီဌာနဆောင်နော်တဲ့လူငိမ့်နေလဲတုံးနဲ့နေလဲပဲတောက်လျှောက်လောင်းပြီးတော့ပြည့်စုံတော်ညာဆိုင်ပြီးသာရှိ့ကိုမစုံရှိ့ဘာလို့ကြာရှိပြန်ဆိုတော့မစောရဘူးဟောပါရဲ့လားရှိ့လုံးစရာတွေကိုသူပုံဖော်ရင်ဒါအဘိဓါခေါ်တာနေပြီနော်လုံးတော့လုံးနေတာပဲတိုးတော့အဲ့ပုံဖော်ရင်းကိုသနားလဲနေတာစောခံလဲပဲဘိဘိန်သွားပြီးတော့တိနေပြီဒီမင်းချလိုက်ပြီတိုးတော့တကယ်ခံတဲ့ခါကျအဲ့နေရောင်သွားတဲ့ခါမှာအဲ့ပုံမဖော်တော့ဘူးနှမ်းသေးနှမ်းသေးပဲအမှုရမှာပဲကမ်းပြီးစမကြည့်ပါလားနောက်ဆုံးလုပ်ငန်းပြီးသွားတော့လည်းပဲတရားမပြတ်ဘူးသဘောလားနည်းနည်းရေးတိုင်းပြီလားတရားမှန်နော်တရားထိုင်လိုက်အဲ့တိုင်းမှာသူကတဏှာကြီးပြောင်းငါထိုင်မယ်ဆိုရယ်ကနိုင်တမချက်ပါသွားပြီမလားတဏှာကြီးကျွန်းမှာငါတည်မမှန်မထင်တော့ပဲနဲ့စဉ်းစားစဉ်းစားဤဇန္နမကြီးကြီးဇာတိဖြစ်တာကြည့်နော်ဒေဝိလဥဒရတ္တိကြီးတွေဆိုရှင်ရင်ထဲမှာစကားမပြောကြဘူးသူတို့ဇန္နမကြီးတို့ပေါ်ရမြဟာပြည်ညာရုပ်ကြီးပဲလို့ယူဆပြီးတာမတွေးဘဲနဲ့ငြိမ်းနေကြတာအဲ့ကနန်ယူဆပြီးငြိမ်းနေကြတာငြိမ်းပြီးတော့အေးတဲ့စိတ်ထွက်တာအဲ့ဒါတောင်မှမဇာတိဖြစ်တယ်ဒီပုံလေးရစီဒီကတဏှာဥပါဒံကံရှိလို့ပေါ့အဲကမ္မဘောကိုတချွတ်ထင်တာစကားပြောမှလည်းအောင်းမိတာဘူးစကားပြောလို့ပုံလေးပေါ်မှကမ္မဘောထင်တယ်မလားဟုတ်သေးဘူးတဲ့စကားမပြောတော့လဲပဲအေးနေတာခံစားပြီးတော့ကာလဆက်ထားတာအဘိဓါရှိနေတာငါမတည်နိုင်ဘူးမတည်တဲ့ငါဒီလိုနေမယ်လို့စုံမိကချထားတာဥပါဒနာဖြစ်တယ်တည်ရမပါဘူးလေဟုတ်ပါလားဘဝရဲ့အတေကိုကြည့်မှဥပါဒနာဖြစ်တာဟုတ်တယ်ဏမားတွေကဒီမှာဖြစ်ရတာဥပါဒနာရှိတယ်သူတို့မတည်တဲ့ငါအေးချောင်းနေမယ်ဆိုတော့အဲ့မှာဆက်ကြည့်အားဆိုင်ထားတာဆက်ထားတာရှိတယ်တည်မှုတဲ့တဏဥပါဒံကံရှိတယ်အေးတဲ့အချိန်လေးရှိတယ်ဒီရှင်ဟုံလေးကဖွဲ့စည်းဝမနာနူးညံ့တဲ့အရှင်ဖြစ်နေတာအတေကြည့်တာမဟုတ်ဘူးနော်ခန္ဓာရဲ့ဘဝရဲ့အတေကြည့်တာမဟုတ်ဘူးသဘောပေါက်လားအဲ့တော့အေးအောင်ငြိမ်းပြီးခံစားပြီးစကားလည်းမပြောတော့ပဲငြိမ်းပြီးတော့ဆက်ထားတာအဲ့အရှင်ရောက်မလို့တိမ်ဝဲတဲ့ပြန်မှာတော့ဖြစ်ကြရတာသဘောပေါက်လားဘယ်လိုမှအောင်မနေနော်ဒီထားနော်ပြီးတော့ဒီညမှာတိတဘောတရားပေါ်တယ်ဆိုရင်ဒါအိတ်မပြောတာတေးကြတယ်အိတ်ပြောနေနော်မတည်ဘူးနော်ဒါလည်းချက်ကလေးမျက်စိတက်တက်ရှိတယ်ဒါအိပ်ပျော်နေတည်နေစီဒီကဘာမှမသိရတည်ရင်ကောင်းတယ်ချင်တယ်မလားမဟုတ်ဘူးနော်ဒီအသွေးသားမှာကိန်းတဲ့တက်တည်စကားပြောတာမအရက်တောက်တဲ့ဖေးတွေမကောင်းတဲ့တက်တည်ကြီးတိတ်ွယ်ဖန်းဆိုဖန်းထားမှာပေါ့ဒီပြိမဲ့လင်းနေမှာနော်ရုပ်ရဲ့တည်ခဲ့တော့တဲ့ဘုရားဟောမှာပါတာဒါကလည်းပြန်ရှင်းပြတယ်ပေတော့မှာရင်ကုန်ကောင်နားနေလိမ့်မယ်တဲ့၆ပေါင်တူနဲ့အိပ်ရင်ကောင်ထူလိုက်အသက်ထွက်ခြင်းဆိုတာတက်ကောင်တော့မရှိဘူးမလားအဲ့ချိန်မှလည်းပဲလိုးပါတယ်သူကအမြဲတည်းဇောတွေပြန်တယ်သူ့ရဲ့တက်တည်လိုက်ပြီးတော့ပုံရိပ်တွေပေါ်လာတယ်အစ်ကမနှမြန်တာဘူးဟုတ်ပါလားအဲ့မှာလေတဏှာဥပါဒံကံပေါ်လာပဲဇာတိဖြစ်တာပဲဟုတ်ပါလားမောနယ်လို့ဒါတည်တဲ့ပုံကောင်များလည်းပဲအိမ်ရင်တည်ရစားမဟုတ်ဘူးမှာတော့တည်ပြီးရောဂါပြင်းထန်တော့လို့ပါတာဒါပေမဲ့တဏှာဥပါဒံကံဖြစ်တာပဲဒီမှာဇာတိဖြစ်ရတာသူကအတွင်းသားကညံ့ရင်ညံ့တယ်လို့ဥပါဒံညံ့တာပေါ့ကံညံ့တာပေါ့ဟုတ်ပါလားအဲ့တော့စောကြီးကပြန်အောင်စင်ကြအောင်ပြင်ထားရမှာဟုတ်ပါရဲ့လားတရားကျင့်တယ်ဆိုတာလူအဲ့လိုဖျားခိုင်းတာပေါ့နော်ကိုယ့်ရဲ့အသွေးသားမှာကိန်းထားတာတွေကအထည်ထင်ထားတယ်ငေါက်ငိုင်းထင်ထားပြီးကိန်းများတော့ပွားထားတော့အသွေးသားချင်းတွေကိန်းနေကြတာသဘောတယ်နော်အဲ့တည်းကုံသွားအောင်ဒီအမှန်တော့ကျင့်တာပဲသဘောကြလားကိန်းမှများတယ်ကျင့်မှများတော့အဲ့တည်းအစားကိုအမှန်ကတည်းကအစားသွင်းတာပဲအမပြင်းအောင်ကျင်းခံများတာပွားရတာလို့ဖတ်ပါ။သဘောလား။စကြက်တယ်လို့ပေါ့။စာလိုက်ကိုကဲအကျင်း50ကျက်တာနဲ့တကင်းကျက်တယ်ဒီပါမလား။တကင်းသမားဆွဲနေတာပေါ့။သဘောလား။အဲ့တော့အတင်းမောင်းထောင်ကြီးတောင်းကြီးကျက်လို့ရှိရင်တော့ပူတော်ဆွဲနေတယ်။သဘောလား။အဲ့တိုင်းမှရမယ်နော်။အဲ့တော့အားလုံးမှာကအထည်တက်တက်ထင်းပြီးတော့ငောင်းငိုင်းငတ်ပစ္စည်းငန်းနဲ့တွားရတာကြားလှပေါ့။အဲ့တက်တည်ရှိတဲ့ပုဂ္ဂိုလ်ကဘယ်ရင်းတည်တည်။အဲ့တော့တည်လည်းပဲဒီတနာဥပဒဏ်ကမလွတ်ဘူး။အဒီလာမှာပဲ။အဲညံ့ညံ့တယ်လို့အမြဲတည်းသွားမှာပဲ။သဘောရလား။တကယ်မှန်နော်။အဲ့တော့ဒါရမလို့ယူတင်ပြီးတော့ကျင့်ထားရတာ။စင်ကြောင်ကျင့်ထားရတာ။သဘောပြီလား။ညှက်လိုက်ပြီနော်။ဒါအရေးကြီးအချက်တည်းနော်။ကောင်းပြီတော့ဟာ။ ဒီနံပါတ်လေးသာမှတ်ကြဘုဒ္ဓါမှတ်မှရမယ်နော်အခန္ဓာညာနဲ့ရိုးလူနဲ့ပွားချားချက်ကိုလည်းပဲသဘောပေါက်မှရမယ်ဒီနေ့မှတဲ့ခေါင်းတို့ဒီလိုဖြစ်မှဖြစ်ခဲ့တာသုလအဲနာဂဆိုတဲ့ရှင်နာဂဆိုတဲ့ယဟန်တစ်ပါးပေါ့ဆရာကြီးတစ်ပါးတပည့်တွေအများကြီးသွားစားချနေတာနောက်တက်လည်းကြီးပြီနောက်ပိုင်းကျတော့သူတယောက်တည်းတရားကျင့်တော့အားကောင်းကင်ပြန့်နေနေသို့တော့တဏှာဆက်ကတ်တာမဟုတ်ဘူးတဲ့ကလောကီအပင်ကြီးဖြစ်သွားတာသူကသူယဟန်တာလို့ထင်နေတာပဲအဲ့လိုနဲ့နေလိုက်တာတပည့်ယောက်ကယဟန်တာတော့ငါ့ဆရာဘလို့ရှင်နေရှိနေလို့ကြီးလိုက်တော့အားဥဒ္ဒေဇန္နာကြီးဖြစ်နေဒီကျွန်းလုံးကျွန်းမှာတနေတာဟုတ်ငါတော့ရင်ကျွန်းမှာပဲတည်တာနဲ့တဲ့ကောင်းကင်ကျွတ်ဖွယောက်တော်ကကောင်းကင်ဆက်ဒါဆရာတော်ကဘာမှအော်ပါသူလည်းကောင်းရင်ပြန်တာ ਉ သူကသူယဟန္တာဖြစ်နေတာအဲ့လေယဟန္တာရှင်မြတ်ကမိညာဖွင့်ရပတ်သက်တဲ့မိကုန်းနေပေါ့နော်တထောင်မိတယ်တက်ပါစာနဲ့မိတာပေါ့အကုန်ဖြစ်နေတယ်ရှင်ဖြစ်နေတယ်အဲ့လောက်လဲစာတက်တာသူကသူလည်းယဟန္တာဆင်းလောက်တာပေါ့နော်အမှောက်ရှိလိုက်တာဖရာတဲ့အခုလိုသိအောင်ဘယ်ကြီးစာပြင့်မှတလဲငါရှင်တဲ့နောက်ဆုံးရေးမယ်ဆိုရင်160ရှိပြီပေါ့တဲ့180ဝါတော့60အဲ့ရှင်ဘုရားတဲ့အဋ္ဌိဝိဒဘုရင်များပွားထားပါသလားတဲ့ခုနဇန်လေးတွေရောက်တော့မှစိတ်ကညှို့တန်းရဒီကဲမြင်အောင်ခိုင်လို့ရအောင်ဖွင့်လို့ရတာဟုတ်ငါရှင်ဗာခဲ့တယ်လို့ဆိုတယ်တော်လိုက်ပန်းကျင်တာဟုတ်ဒါဖြင့်ဘုရားတဲ့ဘုရားပြည်သူရှေ့မှာနှစ်ယောက်ရှေ့မှာဆင်းပြီးတော့ကောင်ဖန်ဆင်းကြပါလို့ဆိုတယ်နော်ငါရှင်ဗာခဲ့တယ်ဆိုပြီးစိတ်ကညှို့လိုက်တာနဲ့ဆင်းပြီးတော့ဖွေးနေပေါ်လာအဲ့မှရှိတဲ့ဘုရားတဲ့အဲ့ဒီမျိုးကြီးကဗျာတဲ့မုံရိုးတဲ့အတွင်နဲ့လိုရလို့အတန်အောင်အစွဲဦးရှိထုတ်နှမောင်းပဇက်တဲ့ပြင်ပြီးတော့တပြိလို့နှစ်ပါးကိုထိုးတဲ့ပုံညှစ်ကြည့်ပါဗျာတဲ့ညှစ်လိုက်တော့ဟာတကယ်အသက်ဝင်လာပြီပါ။ပေါ်ပြီးထိုးလိုက်တာ။အဲ့ဒီမှာလန့်ပြီးပြထား။ဖန်ဆင်းတဲ့ရှင်မင်းကြီးလန့်ပြီးထားလိုက်တာ။အော်ယဟန်တာရှင်မင်းတင်ကလေးဆွဲထား။ငါရှင်နဲ့ငါမသားလေးပါလားတဲ့လူ။အနာအသက်ပြတ်တာအရတ္တကိုခေါ်တာနော်။ဟုတ်ပါ့လား။အဲ့ငါးပါးကအောင်တော်ပေါ်လာလို့ရှိရင်ဒီကတဏှာဆက်မပြတ်သေးတဲ့ဒိုင်းနဲ့ဖြစ်စီလို့ပဲသူကတကူလို့အောင်ကြီးတွန်းပြီးပို့လိုက်တာတော့ပေါ့လားအသက်ပြတ်တဲ့ပုဂ္ဂိုလ်များကဘလို့လာလာသူကဖြတ်ပြီးသားပဲဖြစ်နေတာဒီကကွာသွားပြီတော့ပေါ့လားနည်းလေတယ်နော်ဘာကွာလဲဆိုတော့အသွေးအသားမှာတက်တိကွာပါလားနည်းလေပြန်အဲ့ဒီကိန်းထားမှာစိတ်ကဒီသွေးကိုဖြစ်တဲ့စိတ်ကပညာအပြည့်ပါမှာပေါ့တော့ပေါ့လားရေးကြည့်တယ်နော်ဒီပညာတက်ဆိုတာလေစိတ်မှမိတာမလားစိတ်ကလည်းရုပ်ကိုမိတာလားရုပ်မှရှိတဲ့တတ္တိကညံ့ရင်ပညာကမလာဘူးညာတော့ဒီပညာတတ္တိကရင်ပညာပေါ်လာတာပေါ့ရမယ်နော်သွားပါမလားဆောင်းပြောငါရှင်နဲ့ငါ့ရဲ့ကိုယ်ကဖြစ်ပါဆိုတော့အရှင်ပြတ်တော့လာတာပါတဲ့အဲ့မှဒီပညာဆက်ပြတ်ဖို့ပြန်တင်ရတာဒီတော့မှအေးသွားပေါက်ပြီးငါကျင့်လဲဦးမယ်ဆိုပြောရင်းညာဦးမှာလမ်းလျှောက်ရင်းနဲ့ကျင့်တာနော်ထိုင်မှမဟုတ်ဘူးနော်သုံးလမ်းပဲလမ်းလိုက်ရရဟန္တာပါသုံးလမ်းမလမ်းပေါ်ဖက်ပြီးပြုံးမိနေတို့တွေလှမ်းလိုက်ရတာချိန်လိုက်ရင်အများကြီးနော်မသုံးလမ်းနဲ့နေဗိဟန်တာပါလားဘာကြောင့်လဲလို့မေးတော့တဲ့အမှန်တန်ဖြူတဲ့ဝတ်ကိုဆေးဆုသလိုပဲတဲ့လူကျင်တဲ့အောင်ဆက်ချင်းဆွဲတယ်ဒီကတိလကောင်းလို့ဒါကောင်းနေတာနော်တိလနော်တိလကောင်းတော့အတွေ့အကြုံဖြူစင်းနေတာဟုတ်သူမှကျန်တဲ့အတွေ့အကြုံမှမရှိဘူးနော်စင်ကြီးပြီးအားကောင်းတော့ဒီတရားကြီးပြန်နေတယ်ပုံပြီးသွားတာဟုတ်ပါရဲ့လားအဖြူတဲ့ဝတ်ကိုအဝါလူလေးဆိုးတယ်ပဲတန်းဆွဲတာပဲအဲမဲနေတဲ့လက်ခုဆိုဆိုရင်တော့ရှော်ရင်ရမှာပဲအဖြူအောင်မလာဘူးနော်ဆိုရင်လည်းကြောင့်ကအဝါနုဆိုလို့ရတာမလားမရဘူးအဲ့ဒီထားမဲ့ချက်ပဲနော်အဲ့တော့အလုံးလေးပြင်းကျင်တာကအချိန်မဖြုံးရနဲ့နော်တရားမှတ်ပါအချိန်မဖြုံးရနဲ့ဘာကြောင့်လဲဆိုတော့အချိန်ဖြုံးပါလို့ရှိရင်အချိန်ဖြုံးလို့ရှိရင်ဒီကရှိတဲ့ကံကောင်းတွေကတဏှာရောက်ဆက်ဖြစ်ပြီလို့ကံမွန်းညာမဖြစ်တတ်တယ်ပြန်ပြောမယ်နော်ဒီပြည့်လက်တဲ့တုန်းကအသက်80ကျော်ဖိုးပါးနေရမာရဏတတိသားရဲ့အဆက်ပဲနော်သူတို့ပဲဝင်လေးတွေပြန်နေဆိုလာပြီးတောင်းစားနေကြတာဖခင်ကြည့်ပြီးတော့သူတို့အကြောင်းသိပြီးတော့တရားဟောရင်ဖြင့်သာသနာမှာအကျိုးရှိနေမှာဖခင်မြင်တာလည်းပြုံးတော်မူလိုက်တာအဲ့ဒါနဲ့မရအရေးကြီးကြည့်နေတာကြောင့်သွားရုံကျော်ဖတ်သွားတာနဲ့အရှိတက်ပြီးတော့တရားတောင်းရတယ်စိတ္တအနန္တအဲ့အဖိုးဘာမြောက်ကြည်စံတဲ့သူတို့ဟာတဲ့ပထမအွယ်ကဆိုရင်တဲ့တရားကျင့်ယောက်ျားကယဟန်တာနိုင်တယ်ဘုရားပါရမီတည်တာအောင်နော်မိန်းမကအနန္တဖြစ်နိုင်တယ်တဲ့ဒုတိယအွယ်မှာပြည့်မယ်ဆိုယောက်ျားကတက္ကရာအနာဂံမိန်းမတက္ကရာကံတဲ့ဒါလည်းမ40ရှိတယ်နော်သောတာပန်တက္ကရာကံအနာဂံယဟန်တာပြန်ဆိုကြည့်ပါဦး သောတပန်ဒဂရကံအနာကံယဟန္တာကျန်စုပါဦးသိပ္ပယဘုရောတိတိယတော့တိတိယပဲနော်ဟုတ်လားလင်းလင်းမြန်မြန်ဖြတ်တာမဖြတ်တာစကားပြောတာသောတပန်ဆိုလို့ရှိရင်ပူဇာပေါ်လာပြီဆိုရင်တော့ထိုင်ဖြည်းဖြည်းချင်းဖြတ်ရင်တော့သူကပြတ်တယ်ဟုတ်ပေါ့လားတကယ်ကသူ့တဲ့ပူမြန်မြန်ဖြတ်နိုင်တယ်ပူချင်းနေလေပေါ့အနေနဲ့ကြတော့ဟာတရတရပေါ်လာဘယ်အမြန်ဖြတ်နိုင်တယ်ယဟန္တာကြတော့အပူကိုဝင်ဝတ်မရဘူးဖြတ်ထားပြီးသားဒီလိုပြောတာသိကျင်ကတိုးတိုးအောင်တော့ပြောတာနော်အမြင်ရှင်းနေရှင်းတော့ပြောတာဟုတ်ပါရဲ့လားအဲ့တော့ဒုတိယရံမှာကြည့်ရင်ယောက်ျားကသက္ကရာကမိန်းမအနာကမိန်းမသက္ကရာကဖြစ်နေတတိယရံ85နှစ်လောက်မှာကြည့်ရင်တော့မှယောက်ျားကသက္ကရာကမိန်းမတော့တာဖြစ်နေတယ်အဲ့လိုအားရှိတဲ့ပုဂ္ဂိုလ်တွေအခုတော့မရတော့ဘူးတဲ့ဘုရားအံ့ဩတာကအဲ့အဖိုးဘွားကလူစကားပြောတတ်တယ်နားလည်တယ်နော်ဘုရားမဟောတော့လာအံ့ဩတာသူတတိယဘွားမိဘတဲ့ဘက်ကပြည့်တဲ့ဟာဂရေလေးတွေ70တောင်ချမ်းတာ40ပြီဆိုတော့အဲ့ဒါကိုဖြုံးရတာဖြုံးသုံးပြီးတော့အရင်ပွဲတွေဇက်ပွဲတွေအချိန်ကုန်ပြီးတောင်းကျနေကြတာမရှိတာကုန်သွားတောင်းစားတဲ့ဘောရောက်တာသူရဲ့အသေးသားထဲမှာကခုနလိုလက်ကုသိုလ်လိုဖြစ်သွားတာပေါ့အမိကြီးတွေထမ်းပြီးပြေးသွားတာအသေးသားချင်းတွေထိအောင်ပြေးတာဖခင်ကတရားပေးမလို့ကြည့်တဲ့ဥစ္စာမှာတက်တည်ပေးပြန်နေရမရှိဘူးဟုတ်ပါလားအမှန်တော့အချိန်မပြုံးနဲ့ပြောတာအကြောင်းရှိတယ်နော်။နောက်မှနောက်မှဆိုရင်ဒီကတတိတိညံ့သွားခဲ့တော့ယဟန်တလောက်တဲ့အရေးပေးရှိတဲ့ပုဂ္ဂိုလ်ကမတားနိုင်ဘူးနော်။ဟုတ်ပါရဲ့လား။ပြန်မှန်နော်။နောက်မှဆုတ်ဆင်းနေဦးသည်ထားပါ။အရေးလေးတွေကောင်းမှန်တဲ့သူကဖြုံးတယ်များသွားတော့ဟာ။ပြအခဏညံ့သွားရင်တွင်နဲ့အယောင်ဆဲဆုလို့မရဘူး။ဟုတ်ပါရဲ့လား။ပြန်မှန်နော်။တရားတရားဥဒါတို့ဖြစ်နေနေပြောတာနော်။ဒါပါနေရာမှာတည်နေစီနော်။ပြီးတော့ဟာဖခင်ဥမာပေးလိုက်တယ်။လေးဘော်တိမိတဲ့မြားဟာတဲ့နောက်ဆုံးပြီးအာကုန်လို့ရှင်းမတိုးတော့ဘူးတဲ့အောက်ကြကန်နေပြီတဲ့အဲ့ပမာဖြစ်နေပြီချက်သားလို့တဲ့အပေလေးကသွားတော့မှာတဲ့နောက်ရေနဲ့ပြတ်ဆဲတဲ့နေရာမှာရှိတဲ့ကျိုးစာအုံလို့ပဲတဲ့ငါးမရှိတဲ့အိုင်မှာရေလည်းမရှိတဲ့အိုင်မှာရောက်တဲ့ကျိုးစာအုံလို့ပဲတဲ့အတောင်လေးပြုတ်နေပြီကျိုးစာများကအချိန်တိုင်းရှိသေးတယ်အတောင်သေးတယ်လေအချိန်နဲ့အားယူပြန်မပြန်နိုင်တော့ဘူးဒီတော့မြင်အဲ့ပမာဖြစ်နေပြီတဲ့အပေပဲကြတော့မြင်ငါဖျားကယ်လို့မရဘူးဖျားကယ်လို့မရဘူးဟုတ်ပါရဲ့လားအဲ့တော့အေဟီဝိုင်းကျွိုင်းတွေကိုဝင်စားတာကိုဝင်စားနေမပြောပါဘူးနော်သို့တော့ကိုယ့်ဘက်ကလည်းကိုယ်ကိုပြန်ဖြည့်ရအောင်ဟုတ်ပါရဲ့လားကိုယ့်ဘက်ချင်းတွေကိုပြန်သုံးရပါမအားဘူးမဟုတ်ပါဘူးအားတဲ့ချင်းအများကြီးပါပဲဟုတ်ပါတယ်နော်မရိယာပြောလို့ကိုယ့်ချင်းတွေအများကြီးရှိပါတယ်အိတ်ခံကြီးကနိုင်ဝက်လာအိတ်မပြောခင်မှာတခြားလူပြန်ရှိရလားရှိကိုယ့်ဘက်ချင်းပဲနိုင်လားမျက်နှာတင်ရင်လည်းပဲတခြားလူပြန်မရှိဘူးကိုယ့်ဘက်ချင်းပဲမျက်နှာတင်ရင်လည်းကိုယ့်ဘက်ချင်းပဲလို့တစ်ခုနဲ့တစ်ခုကြာသွားတယ်ကိုယ်ပိုင်ချိန်ပဲ။ဟောပေါ့။သမင်းစားတဲ့လည်းကိုယ်ပိုင်ချိန်ပဲလေ။ဟောကိုယ်ပိုင်ချိန်นี่အများကြီးရှိပါတယ်။ဟောပေါ့လား။တကယ်မှန်နော်။ဝတ်စားလဲတဲ့ချိန်လည်းကိုယ်ပိုင်ချိန်ကြီးပဲ။သူမဲ့စကားပြောတဲ့တောင်မှပဲကုသအကုသခွဲလို့ရသေးတာ။ဟောပေါ့လား။တုံးမဲ့ဆိုရင်ကိုယ်ပိုင်ချိန်นี่များမနေဘူးလား။ညိုက်မအားဘူးလို့ပြောအောင်ပါလား။ပြောနေဆင်းခြင်းမကန်းနဲ့နော်။သူကမအားလို့ဆင်းခြင်းဆန်တယ်မဟုတ်ဘူးနော်။ကိုယ်ပိုင်ချိန်นี่အများကြီးပဲ။ဟောပေါ့လား။စိတ်လေးကြိတ်တယ်စိတ်လေးတောင်းရင်လည်းပဲကိုယ်ပိုင်ချိန်ရှိတာပဲ။ဟုတ်ပါလားအမူအရာတိုင်းမှာတကယ်ရှိတယ်ကိုယ်ပိုင်ချင်းအများကြီးရှိပါတယ်။ဟုတ်ကြလား။အဲ့တော့ကြိုးစားဖို့လိုအပ်တယ်နော်။အာမီဒီတော့ဒါရမလို့ဖခင်တတိပဏ္ဏတရားကိုပေးခဲ့တာ။အဲ့ကျင့်တဲ့အခါမှာအထူးသဖြင့်ထိတ်တဲ့ရင်ဆိုင်မှာဗာနဲ့ပါတော့အဘိဇ္ဇာဒမနတ်ပြန်ဆိုပါဦး။မာလူကရှေးရှုကြံကြီးကြီးဇလုံးမတကြီး။ဒီကစကားဆိုဆန္ဒစောတာပြောတာ။ရှေ့ကိုစောတာပြောတာ။အဲ့ဒါလူတိုင်းမှာရှိနေတယ်။ယဟန်မတမချင်းရှိနေတယ်။ရဟန္တာကျမအကျင်းမဲ့ပြန်နေတာအခုတရားနိုင်ရင်လည်းရှိကြပါဦးကဲထိုင်နေတဲ့အာလုစန္ဒာကြီးကာလပြတ်တာမဟုတ်တော့အားဆရာတော်ရှိဘာဟောမလဲဘာဟောမလဲရှိမလို့လားပြီးတခါအခုအချိန်ကနောက်ဆုံးအချိန်မဟုတ်သေးဘူးနောက်တရားပြီလို့ရှိရင်သူအဆောင်ပြန်အောင်မထင်မထားဘူးလားထင်ထားတယ်နော်ဒီလည်းကြရင်သမင်းစားပြန်ရှိပြီးထင်မထားဘူးလားအဲအဲ့ဒါဘေးကြပဲတော့ဘောလားရှိရင်စောနေတာရှိနေတာပဲလေအမှန်မရှိမှမရှိပဲနဲ့မရှိဘူးနော်လောကသမုဒိသစ္စာလောကအခေါ်တော့ရှိတာပေါ့အမတ်ကနေမှာတကယ်ရှိရလားအဲ့တော့ရှိတယ်ထင်ပြီးတော့ရှိမှာသူတည်းရှိနေဆိုတော့ကျိုးကမကြောက်တင်းနေတာပြီးရင်နှလုံးအိမ်ကအပြည့်ကမေးကြဘူးတဲ့မတက်မတာလေးရှိတယ်တော့ပေါ့ရလားအဲ့ဒါကိုမြင်အောင်ကြည့်ပြီးတော့ကြည့်ရမှာအဲ့လမ်းနဲ့ဈဉ္ဉံနဲ့လို့ဆိုရင်လမ်းနဲ့ဆိုအမှတ်အမှတ်ဆိုထားပြောတာနော်သူမလာအောင်လို့မှာတော့ရှုမှတ်တာတကယ်ကြည့်ပြီးတော့စဉ်းစားတော့ပါလို့ဆိုရင် စွန်းစားကဘေးကဆားလာပြီဆိုရင်ချက်ကတွက်နေတာမြင်နေတာပါလို့တော်မတော်ရုပ်ရှင်နေပြီပေါ့ဟုတ်ပေါ့လားမစားခင်စားတဲ့ပုံပေါ်ပြီးလမ်းလျှောက်ရင်ဒီပကံလေးပဲပေါ်နေဆိုရင်ဒါဘိက္ခာတတ်ပဲနဲ့လေပြီနော်အဲနှမ်းတဲ့အမူအရာမှာဘုက္ခာမပေါ်တော့ဘူးလေနှမ်းတဲ့အမူအရာရဲ့ပြီးဆုံးခြင်းကြည့်ပါလို့ရှိရင်ဒီမလားတော့အမူအရာပြီးဆုံးခြင်းတော့ဝေရတယ်မှာသင်္ခါရစကားနော်ဣေဒီမလားတော့ဟုတ်ပေါ့လားဒိဋ္ဌာန်နော်လမ်းလျှောက်နေရင်လည်းပဲသူရှိတယ်ဖြစ်နေတဲ့ပုံစံရှိတာစောပုံခေါ်ထားပြီးရှောက်လို့ရှိရင်ဘိက္ခာတဝင်နေတာပဲဟုတ်ပေါ့လားအရေးကြီးတယ်နော်ခင်စားလဲတခါစားတာစားလဲဆိုတော့ပြီးတာပဲဆက်တောင်းတာလဲဒီမင်းပကံအကုန်ကုန်ရေးပဲအားဆိုင်ပြီးစားပြီးတော့ဘဟင်းဘဟင်းထဲမှာဘို့သူအားဆိုင်ပြီးစားတော့ဟာလှမ်းသေးစားသေးကိုသိတာမရှိဘူးလက်လှမ်းသေးလေးမှလည်းခန္ဓာပေါ်တာမသိလိုက်ဘူးဝါးသက်မှပေါ်တာမသိလိုက်ဘူးစစ်စစ်ကလေးတော့ပြီးဆုံးတာမသိလိုက်ဘူးလုံးလေးစားပြီးတဲ့အခါပြီးသွားပြီပေါ့နော်ပြီးပြီတခါအဆောင်စစ်ကပုံပေါ်တော့အဆောင်ပြန်မဆိုးပြန်လဲတော့ဟာတလန်းချီလန်းလန်းနာစားဘိဇာတဝင်တော့တရားမဝင်ဘောချီလန်းမောင်းများစွာဟာဒါခန္ဓာငါးပါးများစွာဖြစ်ခဲ့တာကိုမရှုလိုက်ရဘူး။သဘောရလား။နည်းလိုက်တယ်နော်။ရှေ့ကိုပုံပေါ်စောလိုက်တာနဲ့ဘိဇာတဝင်သွားတာ။သာအရေးကြီးဆုံးပဲနော်။အနာဂတ်ခန္ဓာရှိတယ်ထင်ထားတာကို။သဘောလား။သူ့ကိုဖဲပြီးတော့အမူအရာတိုင်းမှာကျင့်ရတာ။နည်းလိုက်ပြီနော်။ဒါအချိန်တိုင်းကျင့်ရတာ။ထိုင်လုံးခဏမဟုတ်ဘူး။သဘောလား။အလုံးလိုရင်လည်းလုံးလို့ရတယ်နော်။ခင်းချိန်လည်းလုံးလို့ရတယ်။ခင်းချိန်လည်းလုံးလို့ရတယ်။နောက်နိုင်ရှိရင်တော့လည်းလုံးလို့ရတယ်။ဘာပေါ်ရလဲ။ပြည့်စင်သားကြီးဒါမှမဟုတ်ဖဲလက်ထက်ကြဆိုရင်တကယ်နဲ့ယဟန်တာသွားကြတယ်။ဆုံးခိုင်နဲ့ယဟန်တာသွားကြစာဒီနည်းပဲ။ယဟန်တာဆက်တိုင်းတာကိုနည်းနည်းနားလည်ပြောမှာနော်။စိတ်ကအာလုတိတဲ့အတိုင်းမိထားတာကနှလုံးလေးမိထားတာ။စိတ်နဲ့ရောအိမ်ညာမိညာဖြစ်ပါရဲ့။ဒီမိရဲ့သွေးမှာရှိတဲ့တက်တီကိုလိုက်ပြီးတော့စိတ်မှာပေါ်တဲ့စိတ်တိတ်ကြီးအကုန်လုံးကလည်းမျိုးစားဟာခြားနာကြတာ။ဟုတ်ပါရဲ့လားမခွေးဆိုပါတယ်နော်ခွေးသွေးခွေးစိတ်မစင်မကြိုက်တယ်သူ့မှာပညာနည်းတယ်မောဟများတယ်သိထားပါဒါအရေးကြီးတဲ့ချက်ပဲနော်ဒီမှာသင်္ခါရ90ထဲမှာအဓိကယူလိုက်နော်သင်္ခါရ90ထဲမှာမောဟပညာဆိုအုပ်စုလို့ရှိတာဘူးပညာအလင်းမောဟအမှောင်နော်နှစ်ခုနှစ်ခုဒါပညာအလင်းတက်ကတတ္တိအချင်းဒီမှာကိန်းထားမှပညာဒီမှာလာတာပေါ်ရအာယုံမှန်တယ်များကိုခန္ဓာ၅ပါးရေလို့ဆုံးဖြတ်ပြီးတော့နိမ့်နိုင်တာကအပြည့်မလည်နေနိုင်မှုဟာဒီတွေးတိုင်းတွေးတိုင်းမှာတွေးတဲ့တိုင်းမှာပေါ့နော်ပညာတက်တည်ရများမှာအနည်းအားဖြင့်ဒီတွေးတဲ့မှာညာနှုံးအားဖြင့်ပေါ့နော်ညာနှုံးဖြင့်ပညာကိန်းနေဆိုရင်နော်တစ်ချက်မှမောဟမလာတော့ဆောင်းပေါ့လားအဲ့လိုမဟုတ်လို့ညာနှုံး90လောက်ပဲရှိနေဆိုရင်နော်မောဟက90ပေါ့ဆောင်းပေါ့လားမောဟ90ဆိုရှင်ပေါ်ရအာရုံဆုံးမြင့်ချက်ချတာအရှိန်နေတယ်အမှန်ဆုံးမြင့်ချက်နေတယ်ဆောင်းပေါ့လားတော့ခွေမဖန်တိတ်ခွေဖန်တယ်လို့ပဲကျင်းခံများစွာပွားများခိုင်တာဗျာ။ပွားများမှဒီအဖြစ်နဲ့တက်တက်လာတာ။ဟုတ်ပါဘူးလား။နောက်ဆုံးပြီဒီပြင်းနေလေးပဲရန်လို့ပြည့်သွားတဲ့ခါရှိ။ဟုတ်ပါဆွန်ဆိုင်နဲ့ပြည့်တဲ့ခါရှိတယ်။ဆွန်ခိုင်နဲ့ပြည့်တဲ့ခါရှိတယ်။ဘယ်ချိန်ပြည့်မယ်ဆိုတော့မသိဘူးပေါ့။ဟုတ်ပါလား။ရန်လို့ပြည့်သွားပြီဆိုရင်ရှင်းသွားပြီပေါ့။သိလိုက်ကြရလား။အဲအဓိကအခြေခံကတော့မျိုးစေ့ရောက်ဖို့လိုအပ်တယ်။ဒီချိန်မှာမျိုးစေ့ကိန်းဖို့လိုအပ်တယ်။အခုခန္ဓာငါးပါးသဘောပေါက်ရအဓိကဖြစ်နေတာ။ဒါပြန်လာတော့တရားယုံကြီးတွေဖွင့်ကြည့်ပြီးအားရပါတယ်ဖရက်ကြက်ခုမှကိန်းတာခဏငါတော့ပောက်သွားတယ်ဆိုရင်မျိုးစီကိန်းသွားပြီမျိုးစီကိန်းသွားပြီဆိုရင်ဒီပုဂ္ဂိုလ်ကအပယ်ကျလာအောင်တော့မဆက်တာတည်တာသွားပြီဒီမဆက်တော့ဘူးနော်ဆိုတော့အဆုံးပြည့်နေဆိုတော့ကျင်ခံအများစွာဒီတိကိုပဲအောင်းမေပွားများနေရမှာမူရတိုင်းပိုင်းလိုင်းဆိုင်းရင်တောင်းရင်လည်းအလုပ်လုပ်ရင်းနေမှာကုတံဝင်လည်းကြည့်မယ်လုပ်လိုက်ပြီးတယ်အဲ့လိုအချိန်ပေးပြီးသွားမယ်ဆိုရင်တော့ဟာဒီကိစ္စမှာရံလုံးပြည့်သွားလိမ့်မယ်။ဘယ်ချိန်ပြည့်မယ်တော့မသိဘူးပေါ့။ဘာမှမဟုတ်လား။ရံလုံးပြည့်အောင်မြင်သွားရင်တော့ပေါ်သမျှဖြတ်နိုင်ပြီ။ဒါနဲ့လည်းပြတ်ပြီ။ဘာမှမဟုတ်လား။အဲ့တခုရှိရင်သီလကျင့်ရင်တော့မရဘူးတဲ့။ကိုယ်ကမျက်စိရောနားကဗျံပဒါနဲ့ထင်ရှားလျှောက်ကြည့်မယ်၊ထင်ရှားလျှောက်တွေးမယ်ပြောမယ်ဆိုရင်ကတတိယမကောင်းတာပြန်ကိန်းမှာပေါ့။အရှိတဲ့မျိုးစေ့တွေကပြတ်မလာတော့ဘူး။ဘာမှမဟုတ်လား။တရားမတူတော့ဘူးပေါ့။နေလိမ့်မယ်နော်။ဒါနှလုံးအေးထားပြီးတော့သီလကိုလည်းလုံးထိမ့်ပြီးဒီတရားပဲဆက်ဆက်ဆက်ဆက်ပွားမယ်ဆိုရင်တော့မြန်ပြီးမှာပေါ့ဒါကတော့ဒါကြောင့်ပေးရတာနော်ဖွင့်လမ်းမပြတာနော်ကိုလုံးမကိုရမှာဟုတ်ပါရဲ့လားပြန်မယ်နော်အဲကုသိုလ်လည်းဖြည့်ပါဒါနသီလဘာဝနာလေးလုပ်ပါခက်ကနော်ဖရာကုမဲ့ပွားပါပရိလဲစိတ်ပါပရိစိတ်ကစအန်နေမဟုတ်ဘူးနော်ပရိကစအန်နေထင်တာမဟုတ်ဘူးနော်စိတ်တာပရိပါတိစိတ်ကအကျင့်ရေးတာပါပဲအန်နေမဟုတ်ပါဘူးနော်ဖရာကုဆိုရင်လည်းပဲဂုဏ်တော်ကိုပါဟုတ်တစ်ခေါက်ရုပ်တယ်နှစ်ခေါက်ရုပ်တယ်ပီတိဖြစ်ဖို့လို့မှတ်သားတာပဲဒါပြစ်မဟုတ်ဘူး တို့တော့မော်လားဘုံတို့ကဘာအချင်းပြဆိုပွားပြီးဖျားချင်းညိုးပြီးအေးတဲ့ထုံရေးတာကုသအစွားပြစ်လာတာမညာဖုန်ရင်အင်းအားနေပဲဟုတ်ပေါ့လားလက်ပွားမှာပဲဒီနေ့ဖျားကုံတော့ပွားမယ်အဘိစိတ်သာလူမြင်မယ်ဆိုရင်တာလီလေးဆောင်ထားပြီးပွားမယ်ရလာပဲနားလည်ပြီနော်အဲပွားပြီးနားတဲ့ခါမှာဖျားဟိုတရာတရားထက်လိုက်တရားနှဲ့နှဲ့လိုက်အောင်ထက်တယ်ဖြစ်သွားပေါ့ကုသိုလ်နဲ့တည်းနဲ့ဥပဒနာတည်းနဲ့ဒီလိုထက်သွားရင်တိုင်အားပြေလာလိမ့်မယ်ဟုတ်ပါပြီလားအဲအပြင်းထန်ကြည့်ရင်တော့မြင်မြန်ပြီးတာပေါ့ဟုတ်ပေါ့လားဒါဟိုတုန်းကဖရာရှင်လေးတဲ့တော်ယဟန်တပါဖရာရှင်ကနောက်လေးလဆိုရင်တဲ့ပြိမာစံတော့မယ်လို့ဖရာဖွင့်ပြီးတော့မရှိလိုက်တော့စောက်တရားများရအောင်ယဟန်နေနော်ဖရာနဲ့မပြောရတလေလူကြကြိုင်ကယဟန်တပါကတင်းတယ်သုမိစစ်ချတာကဖះပြည့်ရမဆိုင်ခင်မှာယဟန်တာပြီးတော့ဖះပူဇော်မယ်အဲ့ဒါကြောင့်ကျိုးစားမယ်ဆိုတပါးတဲ့ကြိတ်ပြီးစကားမပြောတော့ဘူးတကယ်ကြိတ်ပြီဆိုရင်စကားပြောကြမလို့ပေါ့ဘောအပြင်းထန်ကြည့်ရင်တော့နော်အဲ့မှာလေတဏ္ဍာဆက်ကိုဖြတ်တော့လာဖြတ်ပြီးတော့ဗတိအာသွင်းလို့ပေါ့ဒီတွေးတဲ့ကိုရန်လုံးပြအောင်တွင်းတာပဲဟုတ်ပေါ့လားအမှအပြင်းထန်ကြည့်တာချင်းရင်လည်းစကားသိမပြောတော့ဘူးစိတ်ပျောက်စိတ်ဆဲပြီးအမူအရာတိုင်းမှာရှုမှတ်တော့တာပဲဘေးကဒီကိုတော့ဖះမရှင်းဘူးဉာဏ်နဲ့မလာဘူးနဲ့ဆိုတော့ဖះသွားတိုင်တယ်ပြောရတယ်ပြရမကြည့်ဘူးပေါ့ဆိုဘုရားတိတယ်နဲ့ခေါ်ခိုင်းလိုက်တယ်။ညာတာကဏီကြံ့နေပြီ။ကိတ္တတဲ့။ဘာကြောင့်အလိုနေလဲဆိုမလားဘုရားတဲ့။ကျွန်တော်ဘုရားပြိယမဆိုင်ခင်မှာယဟန်တာဘောနဲ့ပူဇော်ယူလို့ပါဘုရားသာဓုခေါ်တယ်။တန်တတိအာမိတပူဇော်နဲ့ပူဇော်တာထက်ဘုရားနဲ့ပူဇော်ရင်ကဘုရားနဲ့တည်းတည်းတဲ့။မနဲ့တော်ရင်ဘုရားချီးမြှုပ်တာနော်။အတရားလည်းဟောလိုက်ရောဒီပိဋိကိုသုံးဆောင်ရတယ်တဲ့။ဓမ္မပိဋိခေါ်တယ်နော်။ပူဇော်တန်ပိဋိတံဘောလို့ခေါ်တယ်။မပြတ်မလတ်တာကိုသုံးဆောင်လို့ရှိရင်ဒါကလည်းပြက်ပြီးသွားကိစ္စပြီးမယ်ဗျာဆုံးပြက်လိုက်တော့မိလေးရှိနေကအဲ့ညနေမယ်ကိစ္စအကုန်ပြီးသွားတာဟုတ်ပါလားအဲ့တော့အမှတ်ပါဘုလို့တကယ်လူအပ်တာတကယ်အပြင်းထန်လုပ်ပြီးဆိုရင်တော့လည်းစကားမပြောတော့ဘူးပေါ့အရှိရှိတိုင်းနေပါမှာတော့မဟုတ်ကြလားဟုတ်ပြီးကြနော်ဒါကတကယ်အသက်ကြီးတဲ့ပုဂ္ဂိုလ်လည်းပါတယ်ယောဂရှိတဲ့ပုဂ္ဂိုလ်လည်းပါတော့ဘုရားနီလန်းပေးရမှာဖုံးဖို့တရားနော်ငယ်တဲ့ပုဂ္ဂိုလ်များလည်းသိထားသိတာရထားတော့တွိုင်းနေပြောလို့ရတာပေါ့ဟုတ်ပါလားလိမ့်စာပြောက်သွားတာမရဘူးပေါ့နော်သိတာရှိတိုင်းတွိုင်းနေထားပါပေါ့တော့မဟုတ်ကြလားအမေအလုံးတဏ္ဍာမှာအဓိကချက်ဘာလဲဆိုရင်ရှုမှတ်တဲ့အခါမှာအမေနဲ့ရင်ဆိုင်ရမှာဘာနဲ့ပါတော့အဘိဇာနဲ့သမဏတ္တအဲ့ဒါသဏ္ဍာန်စောတာရှောင်ရမှာပုံဖော်တာကဒီလိုနှမ်းစင်းအမှုရာကိုကြောပြီးတော့ရောက်ချင်တဲ့ပုံဖော်ရင်လည်းသဏ္ဍာန်စောတာဟုတ်ပေါ့လားမကားဆောင်နေတဲ့ကားမလာတော့တွေးပြီးတော့မကျင်းတဲ့ဗတ္တရက်တဲ့အမှုရာမှာရှိတဲ့ခံစားချက်ခန္ဓာငါမရှိမိဘူးဆိုရင်ဒါအဘိဇာတတ်တယ်။သင်းစားတယ်ဝါနေတဲ့အမှုရာမတည်ပဲနဲ့နောက်တလုံးစားဖို့အားစိတ်တယ်ဆိုရင်အဘိဇာတတ်တယ်သဘောကနော်ငါကစားပြီးပြီးတော့ပဲသွားမယ်ဆိုတာကိုစိတ်ကပုံပေါ်ထားရင်လည်းအပြစ်သာတတ်တယ်ဒီလူအမူအရာမှာမှဉာဏ်မရှိပဲနေဘူးပေါ်တယ်ခန္ဓာမှာဉာဏ်ကမ္မထာနေတော့အပြစ်သာတတ်ခေါ်တာဒါဆိုရင်တတိပဋ္ဌာန်မရှိတော့ဘူးတတိမမြဲတော့ဘူးသိလိမ့်ပြီလားအမူအရာအတိုင်းမှာတည်ထားရမှာရပြီလားအဲ့တော့ဘုရားကအကျင့်ကြည့်လို့ရှိရင်တဲ့ဘာ9ရက်နဲ့အနာရဏဖြစ်နေပါလေဒါလူပိတခုသိလိမ့်ပြီနော်နဲ့လက္ခဏာတုတ်တန်လည်းလုပ်ပေးပဲနော်ဒါမလို့ရေရှည်ကျင့်တဲ့အခါမှာတတိပဋ္ဌာန်တစ်ခါတွဲရတယ်တရားတော်အကုန်တွဲရတာနော်ပေါင်းရတာနော်ကျန်တဲ့တစ်ခါကျန်ကြီးကညှိရလိမ့်မယ်နော်ဒါမျိုးတတိပဋ္ဌာန်တရားလည်းပဲရေမကြည့်ဘူးလားအရှိန်ခန္ဓာမှာညာနှိပ်ပြီးတော့အပိဓာဖဲရှိကိုမစောဘဲနဲ့ပုံမှန်သွားရမှာရပြီနော်အဲ့တော့အပီးတွေခေါ်ပါတယ်ဘာရဲ့ပြီးဆိုရင်တေရင်ကိုကြည့်တာကိုယ်တေပူရှူတာတဲ့သူကကြာသွားလို့ရှိရင်ရပါပြီကာလတက်သွားရင်ပြီးတာပဲအဲ့ဥက္ကဋ္ဌနာပြောသလိုအနာဂတ်ခန္ဓာအနာဂတ်ကိုဆုံးတော့အိတ်ဆုံးတော့ပြည့်စုံပါလဲမတင်နေလို့ဆိုရင်လုပ်ပြီပေါ့။ဒါအိတ်ဆင်ရအပြောတာလွယ်တာဟုတ်။တန်မလား။ခမသမီး။အာလောတတိပဋ္ဌာန်တရားကိုကဲလို့ရှိရင်ကျန်တာလေးကိုပါပိစာမှတ်ပါတဲ့။ခန္ဓာ၅ပါးကိုရှုလာပဲနော်။သမပဋ္ဌာန်လုံးလားပါပိစာမှတ်ပါ။အိတိပတ္တရားပါပိစာဇန်ဒီပါပိစာနော်။ဣန္ဒြေ၅ပါးဘုံကပါပိစာပဲ။နောက်ဘုဒ္ဓခန္ဓာမိခင်ရှင်ပါတပေါင်းနဲ့ပါပိစာမှတ်ပါတဲ့။သဘောကြလား။အာလောဒီဘောင်နဲ့တစ်ချက်၌ဒီကနေ့တဘောင်းနဲ့ပါလို့တဘောင်းပေါက်ကြတက်တက်ပြီးကြကျင့်နေဟုတ်သေးလားဟုတ်ဘူးအင်းအားဖြင့်ပါပြီးသားရပြီနော်ဒီလိုကအားရှိပါလေကြိုးစားကြနော်ပွားတိုင်းပွားတိုင်းမှာဖရာရဲ့သာသနာကိန်းနေလို့ဟောတာတာပုံလေးချပါအောင်နော်ဒါပညာနဲ့ဉာဏ်ဒါလေးနဲ့မှတ်နော်စူးကြုံလေးပမာလို့ပဲတဲ့စာပေမှာဖွင့်ရဉာဏ်စကားပါလိုက်ပညာစကားပါလိုက်ဆိုတာဝေဝါဝေဝါဖြစ်တော့နော်သုံးသပ်ပြီးတော့လိလာတဲ့ခါမှာသာသနာဆရာများရှင်းပြဖို့ရင်ဆူကြုံလေးပမာလိုပဲစူးစူးတဲ့အခါမှာအချုံလေးနဲ့ထုတ်ရတာနော်တကယ်သုံးမှာကအဖျားလေးသုံးမှာပဲသို့တော့ဆူကြုံယူရပါဆိုအဖျားလေးယူသုံးမှာရပါမလားဆောင်းလို့ယူရတာနော်အဲ့ဒါအဖျားမရောက်ခင်အပိုင်းကိုပညာလို့မှတ်ပါတဲ့အဖျားလေးကိုဉာဏ်လို့မှတ်ပါတဲ့အဲ့တော့ရှုမှတ်တဲ့အခါမှာယင်းထဲမှာဒါခန္ဓာငါးပါးပဲတဏှာပဲဥပါဒါပဲသူသိပြီးတော့စကားလေးပြောတာကပညာအဖြစ်ဟုတ်လဲမလား အဲ့တော့စကားပြောကြမလို့တော့ပဲနဲ့ငြိမ်းပြီးချုပ်ရင်းတော်မြင်တာကဉာဏ်ဆက်ဟုတ်ပါလားနောက်ကနေပြီးတော့စကားလေးပြောပြီးတော့ဆင်ခြင်ပေးနေတာကပညာဆက်နားလည်ပြီနော်ဉာဏ်တဲ့ကစကားမပြောတော့တက်ရိုက်ချုပ်ရင်းတော်မြင်နေတာဉာဏ်ဆက်ခွာရမလားပညာလွန်သွားရင်ဉာဏ်မလာဘူးနော်ပညာလွန်သွားရင်မရဘူးဆင်ခြင်တယ်ကြီးရုပ်ပဲနေမဲ့ခွဲနေတယ်တရားရှိအချိန်မရဘူးသူ့ဘာလို့ပေါ့စာရေးတယ်ပေါ့သင်ချက်တယ်ပေါ့နော်ပါ9 30ဆိုပါတော့เนาะ9အမြောက်2ဆိုရင်ဘုရားကိလေသာဆိုရမလား9တင်ရ9နေ30လို့ဆိုရတယ်ပြီးတော့မှချရေးတဲ့ခါကျမဆိုတော့ဘူးလေ30ရေးနေမှာပဲစကားမပြောတော့ဘူးဟုတ်ပါလားအဲ့တော့ဥပမာဖြင့်9ရှိနေဆိုရင်ကဲ9တင်9ဆိုသေးလားမဆိုတော့ဘူး40တန်းရေးချရတာပဲဒါညာစစ်ဟုတ်ပြီเนาะပညာရှိရင်စကားတွေအများကြီးပြောပြီးဆင်ခြင်နေသေးတယ်ညာကြတော့တက်ရစကားမပြောလို့ချုံရင်းတော်ညာမိတာဟုတ်ပြီလားသူတို့ပဲနော်ပြည့်ရလေးပဲกว่าလေးလို့မှတ်ကြဘာပေါ့လားအဖုံးတို့ဒါလုတ်ဖမှာလိုအပ်တယ်လေးဖြည့်ပေးတာနော်အားလုံးမှာမှတ်ပါအခုနီးရပြီဆိုလို့ရှိရင်ကြင်လို့ကအချိန်နဲ့ကြင်လို့မရဘူးလားရတယ်နားလည်ပြီနော်အမြင်ဖုံးကဘုရားဟောတဲ့နော်သူကရင်ပြီးလို့ရှိရင်တဲ့မိုးရတကယ်ဆိုပဲအများကြီးပြရတယ်အဲကြင်ညာပြီတော့နော်ခဏနားပြီးမယ်ကဲဟုတ်ကဲ့ဒီကိတဲ့ဘုရားရှင်ဟောကြားဆုံးမတော်မူတဲ့အတိုင်းမိတို့တန်တန်းနဲ့အရှိကံအရှိဉဏ်တည်းအောင်ရှိမှတ်တဲ့အခါမှာအချိန်တိုင်းအမူအရာတိုင်းမှာကြည့်လို့ရကြောင်းတော့ပေါ့ကြပါစေ။ဒီမှာမျိုးသာပွားများလည်းနောက်ဆုံးပြီ။မိတန်တန်း၌ပညာအင်အားဟာရာနှုန်းပြီးပြည့်စုံလျက်အရဟတမေဖို့ဖြင့်ခန္ဓာဇတ်သိငြိမ့်နိုင်ကြပါစေ။နမောတ္တ